Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာရှင်အမေရိကန်ပြည်အစိုးရဝါရှင်တန် DC မြို့တော် BOA အမေရိကန်အသံရဲ့2023ခုနှစ်ဒီဇင်ဘာလ9ရက်နေ့ဂျာတာပရင်းနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းထူမီတာ3249လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီကျွန်မတင်ကြီးထိုက်ပါရှင်
ဘာသာစစ်ဟာတကဘာလုံးကိုချင်းချောက်မှုတရားဖြစ်လာနေတာကြောင့်တစ်ဖက်အပြစ်ခတ်ရစေးအတွက်ထပ်မံတွန်းအားပေးကြဖို့ကုလသမဂ္ဂတွင်မှုချုပ်ကလုံခြုံရေးကောင်စီကိုတိုက်တွန်းပါလေမြန်မာနိုင်ငံမှာမျိုးသားပြန်လည်တည်မြဲရေးအမြင်ရပြီးတော့နိုင်ငံအသွင်ကူးပြောင်းမှုဆက်လုပ်နိုင်ဖို့မျှော်လင့်တဲ့အကြောင်းတရုတ်နိုင်ငံရဲ့အမှုကြီးကမြန်မာစစ်ကောင်စီဝန်ကြီးကိုပြောပါရတယ်။မြန်မာနိုင်ငံရန်ကုန်နဲ့မြို့ကြီးတချို့မှာလောင်စာဆီပြက်လက်မှုတွေစုစုပေါင်းပေါင်းကြုံတွေ့နေရတယ်လို့မြို့ကန်တွေက VOA ကိုပြောကြပါရတယ်
။ဒီလိုထိတ်တန့်ရောက်တဲ့နေ့အပြင်စကိုင်းတိုင်းခန့်ဖတ်မြို့ကဒေသခံတွေတိုက်ပွဲတွေအရေးစိုးရိမ်ချက်နဲ့ထွက်ပြေးတိမ်းရှောင်နေကြတဲ့အကြောင်းမြဝတီမြို့မှာရဲစခန်းအဝေးရင်း drone နဲ့တိုက်ခိုက်ခံရတဲ့အခြေအနေစတဲ့မြန်မာသတင်းတွေအပြင်အစ္စရေးနဲ့ဟာမတ်တို့ကနိုင်ငံတကာခွင့်ရုံးမှာအပြန်အလှန်စစ်ရာဆွေးမှုဆွဲချက်တွေတင်ဖို့ပြင်ဆင်နေကြတဲ့အကြောင်းအယ်ဘားမာတက္ကသိုလ်မှာလုပ်မဲ့ Republican Party သမ္မတကိုယ်စားလှယ်လောင်းတွေရဲ့စကားစစ်ထိုးပွဲအကျိုးသုံးသက်ချက်အစ္စရေးဟာမတ်စစ်ပွဲပေါ်လာပြီးနောက်အမေရိကန်ဂျူးတွေကိုအသင်းဝင်ချဖို့ကယ်လီဖိုးနီးယားတောင်ပိုင်းတနက်ပြည့်အသင်းကတိုက်တွန်းနေတဲ့အကြောင်းသတင်းဆောင်မတွေကိုလည်းနားဆင်ရပါမယ်အပတ်စဉ်ခဏတွေထဲမှာတော့ဂါဇာစစ်ပွဲကြောင့်ဆွေးနွေးထားတဲ့အေဒီတာနဲ့ဆွေးနွေးခန်းဂျပန်အလို့အကိုက်ခွင်လန်းနဲ့ပတ်သက်ပြီးတင်ပြထားတဲ့ဂျန်စီတပတ်အတွင်းအားကစားအစီအစဉ်တို့ကိုလည်းနားဆင်ကြရပါမယ်ရှင်အခုတော့ထိတ်တန့်ရောက်တဲ့တွေကိုကိုငိမ့်ချန်အေးကပြောပြပေးပါမယ
်အစ္စရေးဟာမတ်စစ်ပွဲကကမ္ဘာချင်းချောက်မှုဖြစ်လာကြောင်းကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကလုံခြုံရေးကောင်စီကိုဒီဇင်ဘာ6ရက်ကတတိပေးပါတယ်ဂါဇာစစ်ပွဲကနိုင်ငံတကာငြိမ်းချမ်းရေးနဲ့လုံခြုံရေးအတွက်လက်ရှိချင်းချောက်မှုတွေကိုပုံမဆိုးဝါးစေနိုင်ကြောင်းပြောပါတယ်။ကုလသမဂ္ဂပြည်ညင်ပုံမှန်69ရာနိုင်ငံတကာငြိမ်းချမ်းရေးနဲ့လုံခြုံရေးကိုထိန်းသိမ်းရမှာချင်းချောက်နိုင်တဲ့ကိစ္စမှန်သမျှကိုလုံခြုံရေးကောင်စီကအရေးယူဆောင်ရွက်စီဖို့အတွေ့အမှုချုပ်အနေနဲ့လုတ်ပိုင်ခွင့်ပြုထားကြောင်းလည်းပြောပါတယ်။အာရတ်နိုင်ငံတွေကအပြစ်ခတ်ရေးဆေးအတွက်လုံခြုံရေးကောင်စီကိုတွန်းအားပေးဖို့ကြိုးပမ်းနေချိန်မှာကုလအကြီးအကဲကအခုလိုပြောတာပါ။ပြစ်ခတ်ရစေးတောင်းဆိုထားတဲ့လူမျိုးရေးကောင်စီဆုံးဖြတ်ချက်မူကြမ်းကိုအာရတ်တန်တမန်တွေကပြင်ဆင်နေကြောင်းပါလက်စတိုင်းဆိုင်ရာကုလသမဂ္ဂတာမတ်ရီယက်မန်ဆာကဗုဒ္ဓဦးနေမှာပြောပါတယ်ဆုံးဖြတ်ချက်တစ်ခုအတွက်အနည်းဆုံးထောက်ခံမဲ့ကိုမဲ့လိုအပ်တယ်လို့အမေရိကန်ရုရှားတရုတ်ပြင်သစ်နဲ့ဗြိတိန်နိုင်ငံတွေကဗီဒိုအာနာနဲ့မကန့်ကွက်ဖို့လဲလိုပါတယ်ဒီနေ့မှာတော့အာရတ်ဝန်ကြီးတွေဟာဝါရှင်တန်မှာအမေရိကန်တာဝန်ရှိသူတွေနဲ့ဒီကိစ္စဆွေးနွေးဖို့ရှိပါတယ်ဂါဇာမှာတော့ဒုတိယအကြီးဆုံးမြို့ဖြစ်တဲ့ခန်ယူနက်စ်ကိုထိန်းချုပ်နိုင်ဖို့အတွက်နှစ်ဖက်တပ်တွေဗုဒ္ဓဦးနေ့ကအပြင်းထန်တိုက်ပွဲဖြစ်နေကြပါတယ်ညာမြန်မာနိုင်ငံမှာစီအေပရိခါရီကြအနေအကျောက်နေသူတွေရဲ့အသက်တွေကိုကယ်တင်နိုင်ဖို့အတွက်ဆန္ဒရှင်တွေအသုံးပြုနေတဲ့လက်နက်စစ်ဆေးမှုကိုရပ်တန့်နိုင်ဖို့လိုကြောင်းကုလသမဂ္ဂအထူးကိုယ်စားလှယ်ကဗုဒ္ဓဦးနေ့ကတိုက်တွန်းပါတယ်ဆန္ဒရှင်တွေစီလက်နက်စစ်ဆေးမှုကိုရပ်တန့်ခြင်းအပြင်မြန်မာနိုင်ငံမှာအရေးပါတဲ့အပြောင်းအလဲတွေလုပ်နိုင်တယ်လို့ကုလထူးကိုစလေတอมအန်ဒရူးစ်ကအကြေညာချက်ထုတ်ပြန်တာပါအချိန်ထပ်ဖြုံးလို့မရတော့ပဲပြီးခဲ့တဲ့ရက်သတင်းပတ်အနည်းငယ်အတွင်းမှာတင်မြန်မာနိုင်ငံတဝမ်းမှာလူ2,000ခွဲကျော်အိုးအိမ်မဲ့ဖြစ်ခဲ့ရတယ်လို့သူကဆိုပါတယ်အာလာသိစစ်ကောင်စီဘက်ကစစ်ရေးအရေးနှိမ့်မှုတွေကိုတုံ့ပြန်တဲ့အနေနဲ့ရက်သားတွေကိုတိုက်ခိုက်ပြီးလူသားချင်းစာနာထောက်မှုဆိုင်ရာကယ်ဆယ်ရေးတွေကိုအဟန့်တားဖြစ်စေတဲ့နိလန့်တွေလုပ်နေတယ်လို့လည်းတอมအန်ဒရူးစ်ရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်ပြစ်ခတ်ဖြစ်နေတဲ့လက်နက်ကင်ဘက်ပေါင်းစုံကိုလည်းရက်သားတွေကိုမတိုက်ဖို့စစ်တုံးမန်းတွေကိုလူသားဆန္ဒဆက်ဆံပြီးစေဝါကုသမှုပေးဆောင်မှုအပါအဝင်နိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာဥပဒေတွေကိုလိုက်နာဖို့အထူးကိုယ်စားလှယ်ကတိုက်တွန်းထားပါတယ်စစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုကိုရပ်တန့်နိုင်မဲ့လေယာဉ်စီဖြတ်ထုတ်ဖို့လည်းသူကတောင်းဆိုထားပါတယ်ညာမြန်မာနိုင်ငံမှာအမျိုးသားပြန်လည်တည်မြဲရေးအမြန်ရရှိပြီးနိုင်ငံရေးအသွင်ကူးပြောင်းမှုကိုဆက်လက်လှုပ်ဆောင်မှုတရုတ်နိုင်ငံကမျှော်လင့်ထားကြောင်းတရုတ်နိုင်ငံကြားရေးဝန်ကြီးဝန်ယီကဗုဒ္ဓဦးနေ့မှာပြောပါတယ်။ဘေကျင်းမြို့တော်မှာမြန်မာစစ်ကောင်စီဒုတိယဝန်ကြီးချုပ်လည်းဖြစ်နိုင်ငံကြားရေးဝန်ကြီးလည်းဖြစ်တဲ့ဦးတန်းစွင်နဲ့တွေ့ဆုံချိန်မှာမြန်မာနိုင်ငံအနေနဲ့မျိုးသားပြန်လည်တည်မြဲရေးရရှိဖို့နဲ့ဖွဲ့စည်းဖို့အခြေခံဥပဒေမူပေါင်းအရအမြန်ဆုံးနိုင်ငံရေးအသွင်ကူးပြောင်းရေးလုပ်ငန်းစဉ်ကိုဆက်လက်လှုပ်ဆောင်နိုင်ဖို့မျှော်လင့်တယ်လို့ဝန်ယီကပြောပါတယ်။ဝန်ယီကအွန်လိုင်းလိမ်လည်မှုပပျောက်ရေးအတွက်နှစ်နိုင်ငံဥတရားဥပဒေစိုးမိုးရေးပူးပေါင်းဆောင်ရွက်မှုပုံမအကောင်တင်ကြောင်းလည်းပြောခဲ့တယ်လို့တရုတ်နိုင်ငံကြားရေးဝန်ကြီးဌာနကထုတ်ပြန်ပါတယ်။မြန်မာနိုင်ငံမြောက်ပိုင်းမှာပိတ်မိနေသူတွေကိုကယ်ဆယ်ရမှာတော့နိုင်ငံခြားပူးပေါင်းဆောင်ရွက်မှုရလဒ်တွေကောင်းငယ်ကြောင်းတရုတ်ဘက်ကအသိမှတ်ပြုတယ်လို့ဆိုပါတယ်။နှစ်ဖက်စလုံးကတရားဥပဒေစိုးမိုးရေးနဲ့လူမျိုးရေးပူးပေါင်းဆောင်ရွက်မှုကိုအားကောင်းအောင်လုပ်ဆောင်ပြီးက cancer လို့အမြင့်တွဲနေတဲ့ online လောင်းကစားနဲ့ telecom လိမ်လည်မှုတွေကိုလုံးလုံးလျားလျားချိန်မုံပြစ်တဲ့လို့ဝန်ကြီးကပြောပါတယ်2022ခုနှစ်အနာသိမ့်ပြီးနောက်ပိုင်းမှာစစ်တပ်တွေအကြီးမားဆုံးစိန်ခေါ်မှုဖြစ်မြောက်ပိုင်းမဟာမိတ်ညီနောင်၃ဘွဲ့ကတရုတ်နယ်စပ်အပအဝင်ရှမ်းမြောက်တခွင်မှာအရှိန်အဟုန်နဲ့ထိုးစစ်ဆင်းနေချိန်မှာစစ်ကောင်စီရဲ့နိုင်ငံသားဝင်ကြီးနဲ့တရုတ်နိုင်ငံသားဝင်ကြီးတို့တွေ့ဆုံခဲ့ကြတာလည်းဖြစ်ပါတယ်ညာ
တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိပိုင်းထိုမီတာ32 kHz 933နဲ့9383ညပိုင်းထိုမီတာ49 kHz 6153ညပထမနိုင်ဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ကျသာပရိနေမနေ့ VOA ရဲ့သတင်းတွေကိုဆက်လက်တင်ဆက်ပေးပါမယ်ခင်ဗျာကြဖြတ်လို့ခေါ်တဲ့ online ငွေလိမ်ဂိုင်းတွေမှာပါဝင်ပတ်သက်သူတွေကိုမြန်မာစစ်ကောင်စီဘက်ကတရုတ်ဘက်ကိုထောက်တောင်းချီလွှဲမြောင်းလွှဲပြောင်းပေးခဲ့ပေမဲ့အဲ့ဒီမှာအရေးပါသူတွေမပါဘူးလို့ MNDAA ကိုကန့်တက်ပြောခွင့်ရက AP သတင်းကိုပြောပါတယ်ပြန်ပို့တဲ့လူ3,100ထဲမှာ online ငွေလိမ်ဂိုင်းတွေရဲ့ခေါင်းဆောင်တွေမပါပါဘူးစစ်စင်မစခင်မှာမြန်မာစစ်တပ်ရဟတ်ရင်ကဒီလူတွေကိုကယ်ထုတ်သွားခဲ့တယ်လို့ MNDAA ပြောခွင့်ရလီချာဝေက AP ကိုပြောတာပါဒီဆူဆွေးချက်နဲ့ပတ်သက်ပြီးမြန်မာစစ်တပ်ပြောရေးဆိုခွင့်ရှိသူရဲ့တုံ့ပြန်ချက်ကိုတော့မရသေးဘူးလို့ဆိုပါတယ်မြန်မာနိုင်ငံကအွန်လိုင်းလိမ်လည်မှုကျူးလွန်တဲ့ဂိုင်းတွေကိုတရုတ်ကအရှိန်မြင့်ဖြိုခွင်းနေပေမဲ့အဓိကခေါင်းဆောင်မိုင်းတွေလွတ်နေပြီးအမြင့်ပြတ်ဖို့ဖြစ်နိုင်ပွဲနည်းတယ်လို့လေလာသူတွေကိုမေးပြီး AP သတင်းကဒီဇင်ဘာ6ရက်မှာရေးတာပါအွန်လိုင်းလိမ်လည်မှုတနည်းရှိသူ3,100လောက်လွှဲပြောင်းရရှိကြောင်းတရုတ်ဘက်ကအရင်လကကြေညာခဲ့ပြီးအဲ့ထက်မှာ63ဦးကအဓိကကျသူတွေလို့ပြောပါတယ်ဒါပေမဲ့ကျွမ်းကျင်သူတွေကတော့အများစုဟာလိမ်လည်လှည့်ပြားတဲ့လုပ်ငန်းတွေမှာအာရမလူကုန်ကူးခံရသူတွေဖြစ်တယ်လို့ဆိုပါတယ်ဒီလုပ်ငန်းတွေလှုပ်ဆောင်မှုပုံမခက်ခဲလာပေမဲ့ဒီဂိုင်းတွေဟာနေဆက်ဒေသတွေမှာမတိမငြိမ်ဖြစ်နေမှုနဲ့အကျင့်ပြတ်ခြားစားမှုတွေကိုအခွင့်ကောင်းယူနိုင်စေဖြစ်တယ်လို့လည်းလေလာသူတွေကသုံးသပ်ထားပါတယ်ခင်ဗျမြန်မာနိုင်ငံရဲ့စီးပွားမြို့တော်ရန်ကုန်မြို့ပါဝင်မြို့ကြီးတချို့မှာလောင်စာဆီပြက်လက်မှုတန်ကိုဗုဒ္ဓဟူးနေ့မှာလဲဆိုးဝါးဆက်ကြုံတွေ့နေရကြောင်းကိုယ်တိုင်ကြုံနေရသူတွေက VOA ကိုပြောပါတယ်ဗုဒ္ဓဟူးနေ့မှာမနေ့9နာရီထက်တန်းစီတာမှာကားတန်းရှည်ကြီးဖြစ်ခဲ့ပြီးစီဆိုင်အယောက်3နာရီကြာခဲ့တယ်လို့ရန်ကုန်တင်ငန်းကျွန်းမြို့နယ်ထဲမှာနေထိုင်သူတူကပြောပါတယ်ရန်ကုန်နေရာအနှံ့မှာရန်နဲ့ချီတဲ့ကားတွေဓာတ်ဆီထဲဖို့တန်းစီဆောင်ဆိုင်နေကြတာကိုလည်းလူမှုကွန်ရက်ကဓာတ်ပုံတွေမှာတွေ့ရပါတယ်အာနာသိန်းစစ်တပ်ထိန်းချုပ်ထားတဲ့သတင်းစာမှာတော့အင်္ဂါနေ့ကစီပြက်လက်မှုဆက်တင်ခဲ့ပြီးတီလဝါစစ်ကန်းက73စီဆိုင်တွေကိုစီပေးပို့ရမှာကြန့်ကြာမှုတွေကြောင့်လို့ဆိုထားပေမဲ့အသေးစိတ်ကိုတော့ထုတ်ပြန်တာမရှိသေးပါဘူးရန်ကုန်မှာ73စီအများစုကိုစိတ်ကန်းကတစ်စက်တင်သွင်းရတာပါတစ်ဖက်မှာလည်းဆန္ဒသိမ့်ပြီးကလေးကပြည်တွင်းကြက်ငွေတန်ဖိုးဟာ American Dollar နဲ့နှိုင်းယှဉ်ရင်အစမတန်ကျဆင်းနေလို့လောင်စာဆီတင်သွင်းသူတွေဟာစီဘူးတွေပေးချေနိုင်မှုအကန့်အသတ်တွေရှိနေပါတယ်ပဲခူးတိုင်းတွေဟာဓာတ်ဆီဆိုင်တချို့မှာလည်းစီဝယ်ယူသူတူကိုလီတာ20နဲ့သာအကန့်အသတ်နဲ့ရောင်းနေကြောင်း AFP သတင်းမှာဖော်ပြထားပါတယ်ဘကုန်းနာကဖျားကြီးမျိုးကဓာတ်စီဆိုင်ဝင်တဲ့တူကတော့သူတို့စီမှာစီပြက်နေရတဲ့ဘက်လောက်ရှိနေပြီးဗုဒ္ဓုံးနဲ့မနဲ့မှာပြန်လဲဖွင့်နိုင်တယ်လို့ပြောပါတယ်ဒါပေမဲ့အနီးနားကတခြားဆိုင်တွေပိတ်ထားလို့သူတို့မှလည်းမကြခင်စီပြန်ကုန်တော့မယ်လို့အမိမဖော်လို့တဲ့အဲ့ဒီဝန်ထမ်းက AFP ကိုပြောထားပါတယ်ညာရိုဟင်ဂျာတွေပေါ်လူမျိုးတုံးတပ်ဖြတ်မှုမှာတာဝန်ရှိတယ်ဆိုတဲ့ဆွဆွဲချက်နဲ့အာလာသိစစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့မြမအရာရှိ6ဦးကိုနိုင်ငံတကာဖမ်းရမ်းထုတ်ဖို့အာဂျင်နီးယားနိုင်ငံကတရားရုံးတစ်ခုမှာရိုဟင်ဂျာအဖွဲ့တစ်ခုကဒီဇင်ဘာ6ရက်ကတင်သွင်းလိုက်ပါတယ်။ဒါဟာရိုဟင်ဂျာတွေပေါ်ဆယ်စုနှစ်များစွာကြာလူမျိုးတုံးတပ်ဖြတ်မှုတွေတာဝန်ခံမှုစီဥတီတဲ့သမိုင်းဝင်ခြေလှမ်းဖြစ်ပြီးတရားမျှတမှုတွေကာလရှည်ကြာတိုက်ပွဲဝင်ခဲ့တဲ့အသီးအဖွဲ့တွေစတင်နေပြီလို့ဗြိတိန်နိုင်ငံအခြေစိုက်မြန်မာရိုဟင်ဂျာများအဖွဲ့ဥက္ကဋ္ဌဦးထွန်းခင်ကအဖွဲ့ရဲ့ထုတ်ပြန်ချက်ထဲမှာပြောထားပါတယ်။အာဂျင်တီးနားတရားစီရင်စနစ်ကဒီရာဇဝတ်မှုတွေကိုစုံစမ်းစစ်ဆေးဖို့ဂတိကဝတ်ပြုထားပြီးအခုဒီပုဂ္ဂိုလ်9ဦးမှာတာဝန်ရှိကြောင်းနဲ့နိုင်ငံတကာဖမ်းဝရမ်းထုတ်ပေးဖို့တရားရုံးကိုတောင်းဆိုထားကြောင်းသူကပြောပါတယ်။လူမျိုးနှုံးတပ်ဖြတ်မှုကျူးလွန်တဲ့သူတွေဟာဥပဒေလက်ကနေလွတ်မြောက်နေတာမျိုးမဖြစ်သင့်ဘူးလို့သူကဆိုပါတယ်။တရားရုံးကလက်ခံခဲ့ရင်နိုင်ငံတကာရဲတပ်ဖွဲ့ Interpol မှာနိုင်ငံတကာဖမ်းဝရမ်းထုတ်နိုင်တဲ့အထိအလိုလျောက်ဖြစ်လာနိုင်ပါတယ်။အခုစီးနေမှာအနာသိန်းစစ်ကောင်းဆောင်နဲ့ဒုတိယစစ်ကောင်းဆောင်တွေပါဝင်ပါတယ်။ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာအချက်လက်ရှာဖွေမစ်ရှင်ရဲ့2018ခုနှစ်အစည်းအဝေးခန်းစာထဲမှာတော့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့အခြားကျူးလွန်သူတွေကိုရိုဟင်ဂျာလူမျိုးတုံးတပ်ဖြတ်မှုတဲ့တရားစွဲသင့်ကြောင်းအကြံပြုထားတာပါ။ကမ္ဘာတရားစီရင်ပိုင်ခွင့်ညံ့မှရဒီလိုကြီးလေးတဲ့ရာဇဝတ်မှုတွေကို ကမ္ဘာဘယ်နေရာမှာကျူးလွန်ခဲ့တာဖြစ်ပါစေကမ္ဘာပေါ်ကဘယ်နိုင်ငံမှာမဆိုစုံစမ်းစစ်ဆေးနိုင်ကြောင်းရိုဟင်ဂျာအဖွဲ့ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ
ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုငင်းချမ်းအေးတင်ပြပေးခဲ့တာပါရှင်။ VOA မြန်မာပိုင်းအစီအစဉ်ရဲ့ရေဒီယိုရုပ်သံအစီအစဉ်တွေကို VOA ရဲ့ website စာမျက်နှာ burmese.voanews.com မှာအတန်လှင့်ကျိန်တဲ့ဒီပြေးညီတိုက်ရိုက်နားဆင်ကြည့်ရှုနိုင်တယ်လို့ပဲ VOA မြန်မာပိုင်းအစီအစဉ်ရဲ့လူမှုကွန်ရက် Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းထုတ်လွှင့်ပေးနေပါတယ်။အခုတော့မြန်မာနဲ့နိုင်ငံတကာသတင်းဆောင်မတွေကိုတင်ပြပါမယ်ရှင်။စကိုင်းတိုင်းပြည်သူကာကွယ်ရေးတပ်ဖွဲ့များသိမ်းပိုက်ထားတဲ့ခမ်းဘတ်မြို့အနီးမှာစစ်ကောင်စီတပ်စစ်ကြောင်းရောက်ရှိနေတဲ့အတွက်တိုက်ပွဲတွေဖြစ်လာနိုင်တယ်လို့ဆိုရပြီးဒေသခံတွေဘေးလွတ်ရာတင်းရှောင်နေကြရပါတယ်။ပြည်သူကာကွယ်ရေးတပ်တွေထိန်းချုပ်ထားတဲ့ခမ်းဘတ်မြို့အခြေအနေသတင်းပေးပို့ချက်ကိုကိုစော်မိုးကျော်ပြောပြပေးပါအောင်ရှင်
။ကာကွယ်ရေးတပ်ဖွဲ့တွေသိမ်းပိုက်ထားပြီးပြည်သူအုပ်ချုပ်ရေးဖော်ဆောင်နေတဲ့တမူးမြို့နယ်တဲ့ကခမ်းဘတ်မြို့အနီးကိုစစ်ကောင်စီတပ်ရဲ့စစ်ကြောင်းရောက်လာတဲ့အတွက်ဒီဇင်ဘာလ6ရက်မနက်ပိုင်းကစလို့ဒေသခံတွေစစ်ဘေးတိမ်းရှောင်နေကြရပါတယ်စစ်ကောင်စီတပ်ဟာကလေးမျိုးကနေထွက်လာပြီးမော်လိုက်ကလေးတမူးမျိုးတွေဘက်ကိုအဖွဲ့3ဘက်ခွဲပြီးစစ်ကြောင်းထိုးဖို့ပြင်ဆင်နေတဲ့အတွက်ခမ်းဘတ်မြို့တဲကဒေသခံတွေကိုဘေးလွတ်ရာကိုရွှေ့ပြောင်းပေးနေရတယ်လို့ပြည်သူ့အုပ်ချုပ်ရေးအဖွဲ့ဝင်တဦးကပြောပါတယ်
အမေဖြစ်လဲရှိနေတယ်မလို့ဆရာကလည်းကဒီမော်လာရဲ့ကလေးရဲ့တမီးရဲ့အခဲသုံးခရံရှိရပေါ့နော်အခဲသုံးခရံရဲ့ညာနေထွက်လာလို့ဒီကကလေးကထွက်လာတဲ့စစ်ကြောင်းကအဲ့နေရာမှာသုံးဖွဲ့ွယ်သွားတယ်ပေါ့နော်တရားတစ်ဖွဲ့50 50တစ်ဖွဲ့ပေါ့နော်သုံးဖွဲ့ွယ်ပြီးတော့မှအဲ့ရဒီမှာစစ်ကြောင်းဖြတ်ခွဲလို့ဆရာရှာတော့အမှတ်မျိုးရောလာမလာတော့မသိရသေးဘူးရှာခံတတ်မှာတော့ဟုတ်တချို့ပြည်သူတွေကတော့ရှောင်ကုန်ညရေးကြဟုတ်အမတ်တို့တောင်းအောင်ရှောင်ကုန်ရပြီးရက်ွက်တွေတရားရလို့ဟုတ်တယ်။ဒါဒီဘက်မှာတော့ကန့်နေလို့စစ်ဆောင်စခန်းဒုတိယမရှိတော့လို့ကစင်တရားပြေးစားရနေတာအခြေအနေဆိုတော့အဲ့လိုပြေးရဆောင်ရနေမှာတော့ဖဖဖဖဖရောခုနပြေးရအောင်ရှိရပါဘူးဟုတ
်။စစ်ကောင်စီတပ်တွေနဲ့အနည်းဆုံးမှရှိနေတဲ့ခန်းပတ်အမှတ်တွေရက်ွက်နဲ့အမှတ်နှစ်ရက်ွက်ကဒေတာကန်နေအဓိကထားတင်းရှောင်နေရတာလို့သိရပါတယ်။စစ်ကောင်စီတပ်ဟာခန်းပတ်မြို့နယ်ကလျက်မှာရှိတဲ့ချင်းပြည်နယ်တွန်းဆံမြို့ကခွန်နွဲရွာမှာရောက်ရှိနေတယ်လို့လည်းဒေတာကန်တွေကဆိုပါတယ်။အဲ့ဒီကျေးရွာမှာအရသာတချို့ကိုစစ်ကောင်စီဘက်ကဖမ်းဆီးတာတွေရှိပြီးဒီစစ်ကြောင်းကခမ်းပတ်မြို့ဘက်ကိုထိုးစစ်ဆင်လာနိုင်တဲ့အတွက်စိုးရိမ်ပြီးပြောင်းရွှေ့နေတာလို့ခမ်းပတ်မြို့ကန်တဦးကပြောပါတယ
်စစ်ကြောင်းလာနေလို့ခုံမွတ်တူလေခုံမွတ်ဆင်းရဲရောက်နေတယ်လို့ခုံမွတ်မှာမရောက်တော့ဖမ်းတော့တယ်ဆိုတာတရေပြားတာနဲ့ဒီကဆန်းစီတို့ရအစိုးရတော့ဘယ်လိုလဲဘယ်လိုလဲတော့စစ်သားကတော့ဒီလေစစ်တမားရဲ့စစ်နယ်လောက်မှာရှိစီတာလေနော်ဒီလိုလေအခုတည်းကစုလို့မဟုတ်ဘူးစီနီယာတော့ဒူလာမလဲတော့ပြောလို့မရဘူးလေတော့ဒီလိုကချူတော့ဘူးဆက်ကနန်ဖက်ဘူးသမုဖက်ဘောနော်တိုက်တယ်မလဲရှာတယ်လို့ရှိတယ်ချူတော့ဒီဆက်ကလင်းကိုတော့
ခမ်းပတ်မြို့ကစစ်တပ်တပ်ဆွဲထားတဲ့နေရာတွေကိုပြီးခဲ့တဲ့နိုဝင်ဘာလ3ရက်ကစလို့၄ရက်ဆက်တိုက်ကာကွယ်ရေးတပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်ခဲ့ပြီးနောက်နိုဝင်ဘာလ9ရက်မှာတော့ခမ်းပတ်မြို့ကိုကာကွယ်ရေးတပ်ဖွဲ့တွေဘက်ကသိမ်းပိုက်နိုင်ခဲ့တာပါ။သိမ်းပိုက်ပြီးတဲ့နောက်ပြည်သူ့အုပ်ချုပ်ရေးစနစ်ကိုအကောင်အထည်ဖော်ပြီးအယက်သားဒေသခံတွေပြန်လည်ဝင်ရောက်နေထိုင်တာလည်းဖြစ်ပါတယ်။ခမ်းပတ်မြို့ကဒေသခံတွေဟာဒီတစ်ချိန်အပါအဝင်စစ်ဘေးတိမ်းရှောင်နေရတာ၃ချိန်ရှိနေပြီဖြစ်ပါတယ
်။ကိုစုံမှုကြော်ပါရှင်။စကိုင်းဘက်ကအခြေအနေတွေပြီးမှတော့ထိုင်းမြန်မာနယ်စပ်ခင်းပြင်းနယ်ဘက်ကအခြေအနေတွေကိုဆက်လို့ပါတယ်။ထိုင်းမြန်မာနယ်စပ်ခင်းပြင်းနယ်မြဝတီမြို့မြို့မရဲစခန်းကိုဒီဇင်ဘာလ6ရက်နေ့ညပိုင်းလောက်မှာ drone နဲ့တိုက်ခိုက်ခံခဲ့ရတာကြောင့်ဒေသခံတွေကြားစိုးရိမ်မှုတွေပိုများလာနေပါတယ်။ဒီအပိုင်းမှာပဲကင်းပြင်းနယ်မြဝတီနယ်နဲ့မွန်ပြည်နယ်ကြိုင်မြော်မြို့နယ်အပါအဝင်မြို့နယ်၅ခုကိုစစ်အုပ်ချုပ်ရေးထုတ်ထားချိန်မှာအခုလိုပောက်ကွဲမှုတွေဖြစ်ခဲ့တာပါ VOA သတင်းထောက်မအေးအေးမှသတင်းပေးပို့ထားပါတယ်ရှင
်ထိုင်းမြန်မာနယ်စပ်ကင်းပြင်းနယ်မြဝတီမြို့မြို့မရဲစခန်းကိုဒီဇင်ဘာလ6ရက်နေ့ညပိုင်းလောက်မှာ drone နဲ့ဗုံးကြဲတိုက်ခိုက်ခံရကြောင်းနေစပ်နေဒေသခံတို့ကအခုလိုပြောပြပါတယ်။
ညနေ9:00နာရီ6:00နာရီ7:00နာရီကျော်ဟိုတစ်ခါတော့ပြစ်သွားတဲ့အချိန်ကြီးလောက်။ဟာပြန်လာတာအမှပြစ်သွားတဲ့ဒီကမြောက်ဝင်းဘက်။အဲရှိတဲ့စကန်ယုံနဲ့ရဲစခန်းကတော့အိုင်နာဝင်းကမှပုံကြွားလာ။ဟုတ်ကဲ့အဲဒီကမှုရှိတာတော့ဒီလိုပေါ့နော်။အပြင်ကတော့ထွက်ကြည့်လို့မရတဲ့အခါမှာမြင်တွေ့ရတယ်သူကစစ်တပ်ပြည်ပြည်ရဲ့လေအဲဒီစစ်သားတွေကသူကပြည့်ကြတယ်ပြည့်နေကြတဲ့ခါကျတော့ဘူးမှမထွက်ရဘူး။30အတန်ကြာ30နဲ့တက်အတန်ကြာတဲ့ခါကျတော့ နောက်ဆက်နောက်ဆက်များဆက်လာမှာဆိုပြီးတော့အဲဒီလူပဲအခုအဲဆက်မောင်းနေတဲ့လူတွေဒီတက်စီမောင်းနေတဲ့လူတွေအကုန်ထွက်ပြေးကြတာပေါ့တဏှာပဲဆက်ပြေးလာက
ြစစ်ကောင်စီကကရင်ပြည်နယ်နဲ့မွန်ပြည်နယ်ကမြို့နယ်တချို့ကိုဒီဇင်ဘာလ3ရက်နေ့ကစစ်အုပ်ချုပ်ရေးထုတ်ပြန်ခဲ့ပြီးညမထွက်ရအမိန့်ကိုနှစ်လအထိကျင့်သုံးသွားမှာဖြစ်ကြောင်းကြေညာထားပါတယ်ဒီအမိန့်ထဲမှာမြဝတီကြာရင်စိတ်ကြီးဖန်အန်လှိုင်းပွဲကြိုက်မျိုးစားတဲ့မြို့နယ်တွေပါဝင်ပြီးအဲ့ဒီမြို့နယ်တွေအောက်ကကျေးရွာတွေအများအပြားလဲပါဝင်တာပါစေုပ်ချုပ်ရေးထုတ်ပြန်ခဲ့တဲ့နယ်မြေတွေဟာစစ်ကောင်စီနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ်မတော်တို့တိုက်ပွဲဖြစ်နေတဲ့နေရာတွေဖြစ်တယ်လို့စစ်ကောင်စီဘက်ကလေကြောင်းကနေတိုက်ခိုက်နေတဲ့နေရာလဲဖြစ်ပါတယ်အခုလိုမျိုးစေုပ်ချုပ်ရေးမာရှယ်လော့ထုတ်ပြန်ခဲ့ပေမဲ့မြေပြင်တိုက်ရင်အလုံးလောက်မရှိတဲ့စစ်ကောင်စီအနေနဲ့ဒီမာရှယ်လောဟာအသက်ဝင်ပါမလားဆိုတာစောင့်ကြည့်ရမှာဖြစ်တယ်လို့လည်းနေဆက်မှာနေထိုင်နေတဲ့ဒေသခံကပြောပါတယ်
။ညာခုနှစ်နာရီရည်ညာခုနှစ်နာရီရည်ရောမနေ့၆နာရီအရင်တော့သူတို့ဒီဟိုကသူသတ်မှတ်ထားတာကဒီမာရှယ်လောထောက်ထားတာကညာ၁၀နာရီ။အခု ညာ၁၀နာရီရောအချိန်ဖတ်တူလိုက်တော့ရှင်းပူလိုက်တော့ခုနှစ်နာရီဖြစ်တာဆိုတော့ဒီလူတို့ကဘလို့သွားလာပြီးဆက်ချာမှာလောက်သားစိတ်မှမရှိတော့ဘူး။လောလောဆားစိတ်မှမရှိဘူး။ကြံကြိမ်သွားစိတ်မှကြိမ်မှမရှိတော့ဘူးဖြစ်ပါလား။တက်တာကဲညာလည်းမရှိတော့ဘူးဒီမာဆယ်လောဆိုတာအမိတ်နဲ့ရှိတော့တယ်လူရင်အားသိမရှိတော့အဲ့ဒီမာဆယ်လောနာပဲသူတို့ဘလို့ဘလို့ဆက်လုပ်နေအားသူကဆောက်ကြည့
်ညဝရီမြို့မှာဒီဇင်ဘာလ6ရက်နေ့ညအစောပိုင်းမှာညဝရီရက်စခန်တက်ခိုက်ခံရတဲ့ဖြစ်စဉ်ပြီးလူနာတင်ရင်နဲ့ရက်စခန်ထဲကိုဝင်ရောက်လာပြီးမဲ့ထိခိုက်ဒဏ်ရာရတဲ့အခြေအနေအသေးစိတ်ကိုတော့ဘယ်သူမှမပြောနိုင်သေးပါဘူးအခုဘုံကျဲမှုဟာဘယ်သူတွေရဲ့လက်ချက်ဆိုတာကိုလည်းထုတ်ဖော်ပြောဆိုတာမရှိသေးပါဘူးရှင်
VOA American တန်ရဲ့ရုပ်တံရေဒီယိုထုတ်လွှင့်မှုတွေကိုနိုင်ငံ American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဒို့ရုဖမ်းယူမှုနဲ့ line to meter တို့အပြင်ကျမတို့ VOA မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ famis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ VOA မြန်မာ internet စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ web browser မှာ application ရယူနိုင်ပါတယ်နော်။ VOA American တန်ရဲ့ရုပ်သံနဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင
်။ဒေါက်တာရှင်တို့အခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့ကြာတာပရင်းနေ့မနေ့ကင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။အခုတော့နိုင်ငံတကာသတင်းဆောင်မတွေကိုတလဲတင်ပြပါမယ်ရှင်။ Israel နဲ့ Hamas အကြားပြည်ပခဆက်လက်ဖြစ်ပွားနေချိန်မှာပဲတစ်ဖက်ကိုတစ်ဖက်ဆစ်ရာဆွေးမှုကျူးလွန်နေတဲ့ဆိုပြီးအပြန်အလှန်ဆွတ်ဆွဲနေကြသလို The Hague နိုင်ငံတကာရာဆွေးခုံရုံးမှာအရေးယူနိုင်ရေးနှစ်ဖက်စလုံးကတိုင်ကြားဖို့လည်းပြင်ဆင်နေကြပါတယ်။ICC နိုင်ငံတကာရာဆွေးခုံရုံးရှင်းနေချုပ်ကတော့ Israel နဲ့ Palestine ကိုတွားရောက်ပြီးနှစ်ဖက်စလုံးကတိုင်ကြားချက်တွေကိုကြားနာခဲ့ပါတယ်။ VOA သတင်းတောက် Linda Grandstein Jerusalem ကနေပေးပို့တဲ့သတင်းလွှာကိုကိုသိန်းထိုင်ဦးကတင်ပြထားပါတယ်ရှင
်။အော်တိုဘာလ9ရက်နေ့ဟာမတ်စစ်သွေးကြွားတွေဝင်ရောက်တိုက်ခိုက်တာခံခဲ့ရတာကြောင့်ထိခိုက်နစ်နာခဲ့တဲ့ Israel လူမှုတိုင်ဝိုင်းကြားကို ICC နိုင်ငံတကာရာဇဝတ်ခုံရုံးရှင်းနေချုပ် Karen Khan တွားရောက်ပါ
Hostage taking represents
တရားခံဖမ်းဆီးတာဟာဂျနီဘာသဘောတူညီချက်ကိုချိုးဖောက်တာပါ Rome Statute ခေါ်ရောမစာချုပ်လို့ခေါ်ကြတဲ့နိုင်ငံတကာဥပဒေလိုက်နာရေးသဘောတူညီချက်ကိုလည်းချိုးဖောက်တာပါ Israel ဘက်ကဖမ်းသွားတဲ့တရားခံတွေကိုချက်ချင်းပြန်လွတ်ပြီးသူတို့မိသားစုတွေစီဘေးကင်းကင်းပြန်ပို့ပေးဖို့ကျွန်တော်တောင်းဆိုပါတယ်
ဣသရေလကတရားခံဖမ်းဆီးခံရသူတွေပျောက်ဆုံးနေတဲ့မိသားစုတွေအတွက်ဖွဲ့ထားတဲ့ Foreign ဖွဲ့ကရှင်းနေတယ်ကတော့စစ်ပွဲမပြီးဆုံးခင်မှာပဲအော်တိုဘာလ9ရက်ကြမ်းဖက်ခံရသူတွေအတွက်အမှုဖွင့်စစ်ဆေးဖို့ ICC ရှင်းနေချုပ်ခန်းကိုတောင်းဆိုနေပါတယ
် There's no question about jurisdiction
ဟာမတ်စစ်သွေးကြွတွေကိုဥပဒေအရအရေးယူဖို့ကမေကွန်းထုတ်နေရမယ့်ကိစ္စမဟုတ်ပါဘူးလူသားမျိုးနွယ်အပေါ်ကျူးလွန်တဲ့ရာဇဝတ်မှုဆေးရာဇဝတ်မှုနဲ့လူမျိုးတုံးတပ်ဖြတ်မှုတွေကိုစနစ်တကျနဲ့ကြဲကြဲပြန့်ပြန့်ကျူးလွန်နေရဆိုတာအငင်းပွားစရာမရှိပါဘူ
းဣသရေလဘက်ကဒီလိုပြောပြီးမဲ့လဲဂါဇာကမ်းမြောင်ဒေသမှာလူပေါင်း1000ကျော်အသက်ခံခဲ့ရတာကြောင့်ဣသရေလရဲ့တုံ့ပြန်ထိုးစစ်ကနိုင်ငံတကာဥပဒေချိုးဖောက်တာလို့ပါလက်စတိုင်းတွေဘက်ကပြောနေပါတယ်တေဆုံးခဲ့တဲ့သူတွေကအများစုအားမိန်းကလေးနဲ့ကလေးငယ်တွေတို့လည်းဟာမတ်စ်အဖွဲ့ထိန်းချုပ်တဲ့ကာဆာဒေတာကျမကြီးဝင်ကြီးဌာနကပြောပါတယ်
the legal situation literally it's
gaza ကမ်းမြောင်မှာဖြစ်နေတာကစစ်ရာဇဝတ်မှုလူသားမျိုးနွယ်အပေါ်ကျူးလွန်တဲ့ရာဇဝတ်မှုတိုင်းရင်းသားမျိုးနွယ်တစ်ခုကိုပျောက်သွားအောင်လူမျိုးတုံးတပ်ဖြတ်မှုကိုကျူးလွန်တာပါဆက်ဖြစ်နေတာကဒေါ်ရင်အုပ်ချုပ်ရေးပုံစံပါတရားဥပဒေစိုးမိုးတဲ့အခြေအနေမဟုတ်ပါဘူ
း ICC ရှေ့နေချုပ်ခံကတော့ဂျော်ဒန်မြစ်နောက်ဖက်ကန်ရမ်လာမြို့မှာပါလက်စတိုင်းအာဏာပိုင်တွေနဲ့တွေ့ဆုံတဲ့အချိန်အစ္စရေးဘက်ကစစ်ရာဇဝတ်မှုတွေကျူးလွန်နေဆိုတဲ့ဆွဲဆိုချက်ကိစ္စဆွေးနွေးခဲ့တယ်လို့ပြောပါတယ်။ဒါပေမဲ့လည်းပါလက်စတိုင်းလူခွင့်ရေးအဖွဲ့တော်တော်များများကသူ့ခီးစဉ်ကိုကန့်ကွက်သဘိမ်မောက်ခဲ့ကြပါတယ်။သူဟာအစ္စရေးဘက်ကဗက်လိုက်တဲ့သူဆိုပြီးဆွဆွဲခဲ့တာပါ။အနောက်ဘက်ကပါလက်စတိုင်းခေါင်းဆောင်တွေနဲ့တွေ့ဆုံတဲ့အချိန်ပါလက်စတိုင်းပြည်သူတွေခံစားနေရတဲ့ဒုက္ခဒေါသကိုစာနာမိပါတယ်ဆိုပြီး ICC ရှေ့နေချုပ်ခံကပြောဆိုထားပါတယ်။
I've also spoken to individuals that have lost their
Gaza ga apet si boun ni de ma mi da su swe myo khle a myo tami mi ba song chung ya tu de tu u chin si ko chano ro twet song saka pyo pit par de chano shin shin lin lin mae pyo par de upare so ra ma ti chou chu pyu chin pyu nai aw han pya pyin sin tha lo ma ya ba u a che kan a phin lai na saung yoe pho lo at par de
တခက်ခံရတဲ့ Israel ဘက်ကမိသားစုတွေအရေးနိုင်ငံတကာယာစွေးခုံရုံးမှာတရားစွဲတဲ့ကိစ္စအပြင်အော်တိုဘာ9ရက်အပြီးဖမ်းဆီးထားတဲ့ Hamas စစ်သွေးကြောင်အဖွဲ့ဝင်900လောက်ကိုလိမ်မဲဆိုင်ရာကြမ်းဖက်မှုဆေးရုံမှုပါဝင်ကျူးလွန်ခဲ့တဲ့ပြည်မှုတွေအတွက်စစ်ခုံရုံးနဲ့စစ်ဆေးဖို့ Israel ဘက်ကပြင်ဆင်နေပါတယ်။ Gaza ဒေသပြည်ပခန့်တွေဆက်ဖြစ်နေပြီးစစ်မြေပြင်အဖြစ်နှစ်ဖက်တိုက်ခိုက်နေကြတဲ့အချိန်နိုင်ငံတကာယာစွေးခုံရုံးမှာလည်းတရားဥပဒေရှေးမောက်မှာအတွင်တမျိုးနဲ့နောက်ထပ်ပြန်လည်တိုက်ခိုက်ကြဖို့ပြင်ဆင်နေကြကြောင်းပါခင်ဗျာ
။ဦးသိန်းထိုင်ဦးတင်ပြပေးခဲ့တာပါရှင်။ Israel နဲ့ Hamas တို့ကြားစစ်ရာဇဝတ်မှုနဲ့အပြန်အလှန်ဆွဲချက်တင်နိုင်ရေးကြိုးပမ်းနေကြတဲ့အကြောင်းဖြစ်ပါတယ်။အခုတော့ American နိုင်ငံရေးဆိုင်ရာသတင်းဆောင်မတစ်ပုဒ်ကိုဆက်လက်တင်ပြလိုပါတယ်။Republican Party သမ္မတကိုယ်စားလှယ်လောက်ဖြစ်လို့သူတွေရဲ့စရုပ်ထနဲ့ဒီနှစ်အတွင်းနောက်ဆုံးအချိန်မြောက်စကားစစ်ထိုးပွဲကိုTuscaloosa City, Alabama တက္ကသိုလ်မှာကျင်းပပါမယ်။2024ခုနှစ်အတွင်းဝင်လာပြီဆိုရနဲ့ပါတီတွင်ပနာမရွေးကောက်ပွဲတွေကျင်းပတော့မှာဖြစ်တာကြောင့်လဲကိုယ်စားလှယ်လောင်းတွေရဲ့တင်ပြဆွေးနွေးချက်တွေကိုလူထုအနေနဲ့ပို့ပြီးတော့ကြားသိလာတော့မှာလည်းဖြစ်ပါတယ်။ VOA သတင်းထောက် Caroline Presutti ပေးပို့ထားတဲ့သတင်းလွှာကိုကိုအောင်အောင်တင်ပြထားပါတယ်ရှင်။
Republican ကိုစားပြုသမရကိုစလေလောင်းဖြစ်လို့သူတွေရဲ့ Stoke အချိန်မြောက်စကားစစ်တိုးပွဲမှာဆိုရင်ခုအခါကိုစလေလောင်းလေးဦးပဲကြာမာတော့တယ်ပိုးပြီးတော့စောင့်ကြည့်လာကြတဲ့အနေထားအောက်မှာကိုစလေလောင်းတွေအနေနဲ့သူမတူတဲ့အရေးချင်းတွေကိုထုတ်ဖော်ပြသနိုင်ရမှာဖြစ်တယ်လို့သမရဟောင်း Donald Trump နဲ့ကွဲပြားခြားနားစွာယက်တီပြရမှာပါဒီလိုယက်တီပြတာကြောင့် Trump ဘက်ကလည်းပိုးပြီးတော့တိုက်ခိုက်လာတာကိုမျှော်လင့်ထားမှာပါ New Jersey ပြည်နယ်အုပ်ချုပ်ရေးမှူးအောင်Chris Christie ဆိုရင် Trump ကိုစန့်ကျင်သူအဖြစ်ထင်ရှားတဲ့ကိုယ်စားလှယ်လောင်းဖြစ်လူတီများပြီးတော့တခြားသူတွေကတော့ Trump ထောက်ခံသူတွေရဲ့ဒေါသကိုစွတ်မပေးလို့ကြပါဘူး
I think the question and the difficulty has been identifying
Trump ရဲ့အမှားကထောက်ခံသူမဟုတ်တဲ့ပါတီတွင်းကသူတွေအနေနဲ့ Trump နဲ့ပတ်သက်တဲ့သူတို့ရဲ့စိုးရိမ်မှုတခြားမူဝါဒရေးရပြီးနဲ့ပတ်သက်တဲ့ခက်ခဲတွေကိုမြင်ထားပြီးလို့ထင်ပါတယ် Trump ကပါတီရဲ့သမရကိုယ်စားလှယ်လောင်းဖြစ်လာတဲ့အခါမှာသူ့ကိုစန့်ကျင်ကြသူတွေပဲဖြစ်ဖြစ်ထောက်ခံတဲ့သူတွေပဲဖြစ်ဖြစ် Trump က Republican Party ကဖြစ်တဲ့အတွက်ထောက်ခံမဲပေးကြလိမ့်မယ်ဒါပေမဲ့လူထုကတော့အဲ့လိုမဟုတ်ဘဲနဲ့တခြားသူတွေကိုမဲပေးဖို့လည်းစဉ်းစားကြပါလိမ့်မယ်အထူးသဖြင့် Trump ဉာဏ်ရတဲ့အမှုတွေရှုံးလာတဲ့အခါမှာပါ
Trump ဟာရာဇဝတ်မှုပေါင်း90ကျော်နဲ့တရားစွဲဆိုခံထားရပေမဲ့ထောက်ခံသူအများပြားနဲ့ထိတ်ဆုံးကပြေးနေသေးပါလွန်ခဲ့တဲ့သတင်းပတ်အတွင်းကလူထုစစ်တမ်းမှာဆိုရင်လဲ Trump ဟာ60ရာခိုင်နှုန်းထောက်ခံမှုနဲ့ Florida ပြည်နယ်အုပ်ချုပ်ရေးမှူး Ron DeSantis နဲ့ကုလသမဂ္ဂဆိုင်ရာ American သံမတ်ကြီးဟောင်း Nikki Haley တို့ထက်လူကြိုက်ပိုများနေတာပါအခုကျင်းပမဲ့ Republican စကားစစ်တိုးပွဲမှာဆိုရင်လဲအရင်အချိန်တွေလိုပဲ Trump ပါဝင်မှာမဟုတ်ပါဘူးဒီစကားစစ်တိုးပွဲIsrael Hamas စစ်ပွဲအတွင်းဖမ်းသွားတဲ့ဒဇာကန်တွေပြန်လွတ်လာရေးဆွေးနွေးကြဖို့လည်းရှိနေတာပါ Republican တွေကတော့ Israel ဘက်ကယက်တီကြပါတယ်တစ်ချိန်တည်းမှာပဲ American ဒဇာကန်တွေပြန်လွတ်လာဖို့သမ္မတ Joe Biden မညှိနှိုင်းဘူးဆိုပြီးတော့လည်း Democrat ကိုအပြစ်တင်တယ်လို့စစ်ပွဲနီးနားတွေနဲ့ပတ်သက်လို့လည်းသဘောထားမတူပါဘူး
Yeah, I think though there will be a question kind of in the ceasefire and whether that
ရဲစဲထားနိုင်တာမထားနိုင်တာတဲ့တရားခံတွေပြန်လွတ်လာဖို့စပီးစူးစမ်းဖို့လိုပါမယ်အဲ့ဒီကိစ္စထူးမလာဘူးဆိုရင်တော့တရားခံတွေပြန်လွတ်လာဖို့အတွက်ဂါဇာဒေသတွေထိုးစစ်ဆင်ဖို့ခွင့်ပြုရပါမယ်အကောင်းဆုံးရလဒ်ထွက်ပေါ်လာဖို့အဟန့်တားဖြစ်စေတာတွေဟာအတုံးမဝင်တဲ့နည်းလမ်းတွေပ
ါ Republican ကိုယ်စားလှယ်လောင်းတွေဟာနှစ်နာရီကြာစကားစစ်ထိုးပြီးသူတို့ရဲ့အကောင်းဆုံးအရေးချင်းတွေကိုပြသကြမှာပါတရင်6ပတ်အကြာမှာတော့ပါတီရင်းပနာမရွေးကောက်ပွဲတွေစတင်မှာပါခင်ဗျာ
ကိုအောင်အောင်တင်ပြပေးခဲ့တာပါရှင်။သောတာရှင်တို့ခုနားဆင်နေကြရတာကတော့ VOE မြန်မာပိုင်းစီစီရဲ့ကြာတာပြင်းနေမနေ့ခင်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။မနေ့9နှစ်အထိဆက်လက်ထုတ်လွှင့်ပေးနေပါတယ်ရှင်။အခုတော့ Israel ဟာမစစ်ပွဲဆိုင်ရာသတင်းဆောင်မတစ်ပုဒ်ကိုဆက်ပြီးတော့တင်ပြပေးလိုပါတယ်။အောက်တိုဘာလ9ရက် Israel ကို Hamas တွေတိုက်ခိုက်မှုအပြီး American ပြည်ထောင်စုမှဂျူးလူမှုအတိုက်အဝန်းတွေအပေါ်အကြမ်းဖက်မှုတွေတိုးလာနေသလိုဂျူးစံကြီးတဲ့ကျင်းတဲ့အမြင်တွေပုံများလာတာကြောင့်ကယ်လီဖိုးနီးယားတောင်ပိုင်းတနက်ပြည့်အသင်းတစ်ခုကဂျူးအမေရိကန်တွေကိုအသင်းဝင်ချဖို့တိုက်တွန်းလာပါတယ်။ဂျီနီယာဒူလော့သတင်းပေးပို့ထားတာကိုမမြသစင်အောင်ကတင်ပြထားပါတယ်ရှင
်။တက်တလို့စားရသူဂျူးအမေရိကန်အမှုပညာရှင်နော်မာဟာတနက်တည်းပိုင်ဆိုင်မှုစိတ်ကူးတောင်မယင်ဘူးပါဘူ
း။ I'm a very non-violent person. I don't even kill bugs.
ကျမကအကြမ်းဖက်တာမကြိုက်တဲ့သူပါပိုးကောင်လေးတွေကိုတော့မှမတက်ပါဘူးဒါပေမဲ့ဒီကနေ့ကဘာကြီးမှကျမတို့ကိုပြစ်မှတ်ထားခံနေရတဲ့အတွက်တော့တုံ့လှုပ်မိပါတယ်ဒီလိုမျိုးလဲမကြုံဘူးခဲ့ပါဘူးအခုတော့ဘာပဲဖြစ်ဖြစ်ရင်ဆိုင်မှုအသင့်ပြင်ထားပါတယ်
တောင်ပိုင်းကယ်လီဖိုးနီးယားကဂျူးတနက်ပြည့်အသင်း Bullets and Bagels အစီအစဉ်ကျင်းပတဲ့ပွဲကိုတက်ရောက်တဲ့သူ60ထဲမှ normal လဲပါပါတယ်အော်တိုဘားစပြီးတော့အဖွဲ့ဝင်တွေတိုးလာတယ်လို့အဖွဲ့ဝင်တွေကပြောပါတယ
် We are ultimately responsible for our own safety
ကိုယ်လုံချုံရင်းနဲ့ကိုချစ်ခင်သူတွေရဲ့လုံချုံရင်းကိုယ်တိုင်ပဲတာဝန်ရှိပါလိမ့်တခုခုဖြစ်မှလာခင်မဲ့သူကိုစောင့်နေရတာထက်အစတည်းကကြိုပြီးတော့ပြင်ဆင်ထားဖို့လိုပါတယ်ခါစားမှလိုမျိုးလာခင်မဲ့သူတွေကိုစောင့်နေလို့ခင်မဲ့သူကမလာနိုင်ဘူးလို့လုံးမလဲတနက်ပြည့်တင်ရစီစဉ်တဲ့ဒီပွဲကိုတက်ရောက်လာတဲ့သူတွေအတွက်အခြေခံတနက်ပြည့်လေ့ကျင့်သင်တန်းကိုလက်တွေ့ပြခဲ့ပါတယ်။တနက်ဆိုင်ပိုင်ရှင်တူကတော့သူ့ရဲ့ဖောက်တဲ့ American Jew တွေဟာသူတို့လူညူရေးကိုစိုးရင်ကြတဲ့အတွက်ဒီပွဲကိုသူကစီစဉ်ခဲ့တာလို့ပြောပါတယ်
။ An increase in the Jewish community coming to shoot because they were fearful.
ဂါဇာမှာဖြစ်နေတာကိုကြည့်ပြီးဒီက Jew အတိုက်အဝန်းတွေကသူတို့လူညူရေးစိုးရင်ကြတယ်။ Jew တွေအပေါ်အကြမ်းဖက်မှုတွေတိုးလာနေတယ်လို့ဂျူးစန့်ကျင်တဲ့အမြင်တွေပုံများလာတာကိုလည်းမြင်တွေ့နေရတာပါ။ဒါကြောင့်ကျွန်တော်တို့ကူညီနိုင်တာကိုကူညီဖို့ပါ
။ We were constantly getting calls.
အရင်ကတနက်ပြစ်တင်မှုခြေတုံချတုံဖြစ်နေခဲ့တဲ့သူတွေကတော့မှကျမတို့ကိုဇက်တိုက်ဆက်သွယ်လာကြပါတယ်။အခုတနက်ပြစ်တင်မှုအချိန်တန်ပြီလို့သူတို့ကပြောပါတယ်။ Liberal တူဖြစ်တဲ့ Rachel ကတော့တနက်ကင်နာကိုစန့်ကျင်တဲ့မိသားစုကနေဆင်းသက်လာတာပါ။တူရဲနေထိုင်နေသူဟာအခုတော့တနက်ပြစ်တင်မှုလိုအပ်လာပြီလို့ပြောပါတယ
်
ကျမတို့မိသားစုကအရှိချမ်းမှနေပါတယ်သူတို့ကအခုထိ liberal ပါပဲတနက်ကင်နာဆန့်ကျင်တဲ့သူတွေပါကျမဒီညဒီလာမယ်ဆိုတော့သူတို့ကနှာခေါင်းရှုံကြတယ်ကျမကတော့ကိုကာကွယ်ဖို့လိုတယ်လို့ပဲပြန်ပြောလိုက်ပါတယ် တချို့ကလည်းဒီလိုအခြေအနေတွေမှာချင်းချောက်ခံရတယ်လို့ခံစားရတဲ့အတွက်တနက်ကင်ဆောင်ဖို့စိတ်ဝင်စားလာတာပါဒီပွဲကိုလာရောက်ကြတဲ့သူတော်တော်များများကတော့တနက်ပြည့်ကျင်းမှုအတွက်ထပ်ပြီးတော့လာဦးမယ်လို့ပြောဆိုကြပါတယ်ရှင
်မမြသစင်အောင်တင်ပြပေးခဲ့တာပါရှင် VOE မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုရုပ်သံစီစဉ်တွေကို VOE ရဲ့ website စာမျက်နှာ bami.voenews.com မှာအတန်လွှင့်ချိန်နဲ့တပြေးညီတိုက်ရိုက်ထုတ်လွှင့်ပေးနေတယ်လို့ပဲ VOE မြန်မာပိုင်းစီစဉ်ရဲ့လူမှုကွန်ရက် Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင
်မတိကြမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကမ္ဘာကြီးမှာကျွန်တော်တို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါတယ်။သတင်းကိုတစ်ပိုင်းတစ်စပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်။အကြက်တဲကာလတွေမှာကျွန်တော်ရဲ့အိမ်မက်တွေ၊မျောလင့်ချက်တွေ၊ပိုကောင်းတဲ့မနက်ဖြန်တွေကိုတောင်းတမိတာတွေကသတင်းလွတ်လပ်ခွင့်အပေါ်မှာမူတည်နေပါတယ်။ကျွန်တော်တို့ VOA ကအနေနဲ့ဂျာကနေသတင်းတွေကိုတင်ဆက်ပေးနေပါတယ်။ဘာကြီးနဲ့ချိတ်ဆက်ပြီးအမှန်တရားကိုဆောင်ကျင်းပေးနေပါလေ VOA American အတန်ကသတင်းမှန်တွေကိုပတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်ဗျာရှင်။ VOA American အတန်ရဲ့2023ခုနှစ်ဒီဇင်ဘာလ9ရက်ကြာသပတေးနေ့မနက်ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ3249တို့ကနေဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုဒုတိယပိုင်းမှာတော့ဂျန်စီအာကစားအစီအစဉ်တို့ကိုမကြခင်မှာနားဆင်ချက်ရပါမယ်။ခုရေဆုံးတော့အက်ဒီတာနဲ့ဆွေးနွေးခန်းအစီအစဉ်မှာရှင်။ရက်သက်တာတပတ်ကြာအပြည့်ရခဲ့တဲ့ဂါဇာမှာအစ္စရေးတပ်တွေမြေပြင်ထိုးစစ်တိုးချက်လာတဲ့အတွက်ဒေသခံတွေပြေးစရာမြေမရှိသလောက်ဖြစ်လာနေတယ်လို့စာနာမှုအကူအညီရဲ့အဖွဲ့တွေကပြောပါတယ်။ဒီအချိန်နေအပြင်းချမ်းရေးဖြစ်နိုင်ခြေဆရာတွေကိုဒီသတင်းပတ်အက်ဒီတာနဲ့ဆွေးနွေးခန်းအစီအစဉ်မှာဦးကျော်စံတာကိုမမျှသိင်အောင်ကဆွေးနွေးမေးမြန်းထားပါတယ်ရှင
်မင်္ဂလာပါဦးကျော်စံတာရှင
်မင်္ဂလာပါများရှင
်ဒီတစ်ပတ်မှာတော့ကျမတို့ဒီအရှိအလေပိုင်းအစ္စရေးဟားမတ်အရေးနဲ့ပတ်သက်ပြီးတော့ဆွေးနွေးချင်ပါတယ်ဒီအစ္စရေးဟားမတ်တိုက်ပွဲတွေပေါ့နော်တပတ်ကြာအပြည့်ရခဲ့တာဘလို့အကျိုးရှိခဲ့ပါလဲ
အများကြီးအကျိုးရှိခဲ့ပါတယ်ပထမဆုံးလူပြင်းစကားပဲပြောကြဆိုဆိုရင်တင်းကြီးရတာကိုငါကစိတ်ချမ်းသာတယ်ပြစ်တာခတ်တာသေနေရတဲ့ဆိုင်ပေါ့လေအပြည့်အစုံတွေတော့မြင်ရတယ်ဒါပေမဲ့လည်းလူတွေစေကြတာကိုမမြင်ရဘူးထွက်ပြင်းနေရတဲ့ကိုမမြင်ရဘူးပြစ်တာမတွေ့ရဘူးပြီးတော့ဒုက္ခတွေကိုကူညီထောက်ပံ့ကားရင်းတွေဝင်လာတယ်ဆိုတော့သူတို့တဲ့ရိတ်ခါတွေဆေးဝါးတွေရေရတယ်ရပိတ်ပြီးတော့စိတ်ချမ်းသာပါတယ်နောက်ပြီးတော့သူတို့အပြစ်ခတ်ရဆိုင်ကာလမှာနှိမ့်နှိုင်းခဲ့တဲ့အတွက်ကြောင့်ပြဇာကန်ဒီလူမြောက်လာတဲ့ဣဇရဲလ်ဇာကန်ရှိစေနဲ့နိုင်ငံသား20ကျော်ရှိနေသူတို့လူမြောက်လာကြတယ်။ဒီနေ့မှာပဲပါလက်စတိုင်းဘက်ကနေပြီးဣဇရဲလ်မှာအဖမ်းခံထားရတဲ့အကျဉ်းသားတွေကလည်းပဲတော်တော်များများလူမြောက်လာတယ်ဆိုတော့တော်တော်လေးကောင်းတဲ့ကိစ္စဖြစ်ပါတယ်။ဒါပေမဲ့ဣဇရဲလ်ဘက်ကဖမ်းထားတဲ့ပါလက်စတိုင်းတွေဟာအကုန်လုံးရာဇဝတ်သားတွေလို့သူတို့နာမည်တက်လို့မရပါဘူး။လူ၄000ကျော်လောက်ဖမ်းတဲ့အထက်မှာ2000လေးပါးလောက်ကသူတို့ကိုပါခေါ်လဲဆိုတော့ administrative detainees တရားဥပဒေရဆွဲချက်တင်လို့မရဘူးဆိုပြီးတော့သူတို့ကထိန်းသိမ်းထားတဲ့လူတွေဖြစ်ပါတယ်အဲ့ဒီဟာလေလွတ်တယ်သူတို့ဘက်မှာအဖမ်းခံရတဲ့ပါလက်စတိုင်းကပုံများတာပေါ့လေဆိုတော့အခုလောလောဆယ်မှာတော့နည်းနည်းပါးပါးလွတ်လာတယ်အဲ့အဖမ်းခံကြတဲ့ Israel တရားခဏတချို့လည်းလွတ်လာဆိုတော့တော်တော်ကောင်းတဲ့အခြေအနေကိုပြောမှာဖြစ်ပါတယ်အဲ့ဒီခင်ဗျာတော့
အပြည့်ရပြီးမှဘာလို့ဒီလိုတကြောပြန်တိုက်ပွဲတွေဖြစ်လာ
တာလဲတော်တော်အဲ့ဒါဟာကတော့အဲ့မှာအပြန်အလှန်ဆွဆွဲရတဲ့တစ်ဖက်ကိုတစ်ဖက်ပေါ့လေ Israel ကတော့ပါလက်စတိုင်းတွေဟာ Hamas တွေပေါ့လေသူကခေါ်ရကဂျေရုဆလမ်မှာအတမ်းဖက်တိုက်ခိုက်မှုတွေလို့ရကြောင်းဣသရေလမျိုးတို့သေဆုံးခဲ့ရတယ်။ဘာညာဟိုဘက်ကလည်းသူဘက်ကစားဖောက်တယ်လို့ပြောတယ်။ဣသရေလဘက်ကစားဖောက်တယ်လို့ပြောတယ်။အဲ့လိုအပြန်အလှန်ဆွဆွဲမှုတွေတော့ရှိပါတယ်။နောက်တစ်ခုအရေးကြီးတာကတော့ဣသရေလနိုင်ငံမှာနေတန်ယာဟုအစိုးရထဲမှာလက်ရာဇွန်းတွေ extreme right ရှိ extreme right wing ရှိသူတွေကပြားပေးတဲ့တရားကိုတိုက်ဖြိုးတယ်သူကလူ့မှချင်းမှုပြဖို့လိုလားလေဆိုတော့သူတို့ရဲ့ဆန္ဒကိုလည်းပဲနေတန်ယာဟုအလိုက်လျော်ရတယ်လို့သုံးသပ်သူရှိရတယ်နေတန်ယာဟုကိုရင်လည်းပဲလက်ရသမားလို့သူတို့ကသတ်မှတ်ထားခြင်းခံရတယ်ဆိုတော့တခုဖြစ်နိုင်တာကသူတို့ကလည်းပဲအပြစ်ခတ်ရဆဲလှုပ်ထိုင်ဂါဇာရဲ့ကိုအထောက်ပံ့တွေအများကြီးဝင်သွားမယ်ဆိုတော့အဲ့ဒါကိုလည်းဖျက်တောက်ခြင်းဟန်တူပါတယ်ဣသရေလကဖျက်တောက်ပြီးတော့သူတို့ခဏလေးရဆန်းလိုက်ပြီးရင်ဆက်တိုက်ဖိပြီးတော့တောင်ဘက်ကိုပြန်ပြီးဆုတ်ခိုင်းတယ်ဆုတ်ခိုင်းတယ်ဥစုံပို့ပြီးတော့ဆုတ်ခိုင်းလာတယ်အဲ့ဒီအချိန်မှာသူတို့ကဖိတိုက်မယ်နောက်နိုင်ငံတကာဖိအားများလာမယ်အချိန်တွေကောင်းလာမယ်ဆိုရင်သူအပြစ်ခတ်စေခဏပြန်ပြီးတော့ပြန်ပြီးတော့ညှီကောင်းညှီပါလိမ့်မယ်အဲ့
တော့ဒီတကြောပြန်တိုက်ပွဲတွေရဲ့လက်ရှိအခြေအနေကရောဘယ်လိုနေ
တာရှိပါလဲဆိုပါတယ်အချိန်တွေတိတ်လို့ဆိုပါဘလောက်ဖြစ်လဲဆိုရင်ဒီနေ့တနင်္လာနေ့နောက်ဆုံးတွေ့ရတဲ့အချိန်မှာဆိုလို့ရှိရင်ဣသရေလကသူတို့ကမြေပြင်စစ်ဆင်ရေးကို all areas of Gaza တခုလုံးကသူတို့ထိုးစစ်တွေဆင်နေဆိုတော့သူတို့ပြောပါတယ်နောက်ပြီးတော့ social media တွေမှာပေါ်ပြတယ် area နေရာပေါင်း20လောက်ကသူတို့ဖြည့်ဖြည့်ပေးရတယ်ပါလက်စတိုင်းတွေဆိုတော့သူတို့ပြည်စီရနေရာမှာစိတ်မရှိတော့ဘူးလို့ပဲသူတို့စီကကြေးကြတာတွေ့ရပါတယ်သတင်းတွေထဲမှာနောက်ပြီးတော့ဣသရေလစစ်သားတွေကဣသရေလသူတို့နိုင်ငံသူတို့လူမျိုးတွေကခုခံပိုင်ခွင့်အပြည့်အဝရှိရဲဆိုတာအမေရိကန်ကအဲ့ဒါကိုအရင်ပြောတယ်ပြီးတော့မှဒါပေမဲ့လည်းပဲအရသာကိုသိမထီးစင်နဲ့ဆိုတာကနည်းနည်းလေးတန်းခပ်ပြောတယ်ဆိုတော့အဲ့ဒီအမေရိကန်ရဲ့ရည်ရည်ကိုလည်းပဲအခုထိအများကြီးပဲဖန်နေရပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ပူပြီးတော့ကြေပြန့်လာတယ်ပေါ့လေဒီကတော့ဆိုတော့ဣသရေလကတော့သူကအစွမ်းကုန်အထုတ်ပါတယ်ဒုက္ခတို့ပါလေအရသာတွေမထီအောင်ဆိုပြီးတော့သူတို့လည်းအရသာတွေသစ္စာမှုအသိကိုများနေတာတွေ့ရပါတယ်။သူတို့ကပြောခဲ့သလိုပဲအခုလောလောဆယ်မှာ ဣသရေလကထိုးစစ်ဆင်နေပြီးရသေးရတဲ့ပါလက်စတိုင်းလူများ15,500ကျော်ခဲ့ပြီဖြစ်ပါတယ်။နောက်ပြီးတော့ဒုက္ခရောက်ပြီးဒဏ်ရာရတဲ့လူကလေးတွေအပါအဝင်6000ကျော်ရှိခဲ့ပြီဆိုပြီးတော့ဒီနေ့တင်းနေတယ်မင်းသတင်းတွေမှာပေါ်ပြလာတွေ့ရပါတယ်။ကျင်းနေသိဆိုပါတယ်ခေါမ။လောလောဆယ်မှာပဲသတင်းတစ်ခုကြည့်လိုက်တာအဖေရောအမေရောသေနေလို့ငူနေတဲ့ကလေးလေးတယောက်ဟာသိကြွယ်ဖို့ကောင်းပါတယ်အဲ့ဒီတော့တည်ရသတင်းစာကောင်းနေပြီမှာ။
အဲ့ဒီတိုက်ပွဲတွေကပါပို့ပြီးတော့ကျေပြန့်လာနိုင်တဲ့အလားလားရှိလားဒါမှမဟုတ်လို့ရှိရင်အပြစ်ရတဲ့ဘက်ကိုပြန်ပြီးတော့ဥတီလာနိုင်လား
လောလောဆယ်မှာတော့အပြစ်ရတဲ့ဘက်ကိုလိုချင်မှာပါပဲနှစ်ဖက်လုံးကဣသရေလကပေါ့လေအဓိကပြင်သူတို့ရဲ့ဒဇာကန်တွေအကုန်လုံးကမလွတ်မြောက်သေးဘူးဆိုတော့အပြစ်ရစီးဘူးအဓိကထားပြီးတော့သူတို့ပြန်လုလာမှာပါအဲ့ဆိုနေတန်ညာဟုကပြောတယ်နောက်ဆုံးမှာသူတို့ရဲ့အဓိကရွေချက်ကတော့ hostages ဒဇာကန်တွေလွတ်မြောက်ရေးနဲ့ဟာမတ်ချေမှုရဖြစ်တယ်ဆိုတော့မနေ့ကပြောတဲ့အထက်မှာဆိုနေပြီးပို့ပြီးတော့ချက်ထွင်လိုက်တယ်ပြီးတော့ဟာမတ်ချေမှုရဆိုတဲ့နေရာမှာဟာမတ်ရဲ့ military capability သူရဲ့စစ်ရေးစွမ်းရည်ကိုလုံးဝရပ်တန့်ဖြိုဖျက်ပစ်မယ်ဆိုတဲ့အသုံးမျိုးပြောတယ်ဆိုတော့ပို့ပြီးတော့သူတို့တော့မဖြစ်မနေလုံးမှာပဲတစ်ချိန်တည်းမှာလည်းပဲဒဇာကန်တွေပြန်လဲလွတ်မြောက်ရေးဆိုတာလည်းပဲအဓိကအရေးကြီးရဆိုတော့ဖြစ်နိုင်တာကတော့အဲ့မှာနည်းနည်းအ short ပေးလိုက်ဒါဆိုရင်လောအောင်လိုက်ပြီးတော့ပြန်တိုက်လိုက်အဲ့လိုတဖြည်းဖြည်းဖြည်းလုသွားမယ်လို့ယူဆပါတယ
်အဲ့ဒါဆိုရင်ဒီနောက်ထပ်အပြည့်ရဲ့ရေးကျိုးပန်းမှုအလားအလာဘယ်လိုရှိပါလဲ
ကျိုးပန်းနေကြပါတယ်ကျိုးပန်းနေကြတာအဲ့ဒီကတားနိုင်ငံမှာပဲပေါ့လေအဓိကအဖြစ်နိုင်ငံရေးဝန်ကြီးကပြင်းထန်ကျိုးပန်းနေပါတယ်နိုင်ငံတကာကလည်းအပြည့်အဖို့ပဲအဓိကထားပြီးတောင်းဆိုနေကြပါတယ်ကုလသမဂ္ဂပါဝင်နိုင်ငံတကာအဖွဲ့အစည်းတွေနောက်ပြီးတော့ပြည်သူ့သမ္မတကလည်းပဲပေါ့လေအမေနီယမခွန်ကလည်းပဲသူကိုယ်တိုင်သွားပြီးတော့အဲ့ဒီကိစ္စကိုလုပ်မယ်ဆိုတော့ပြောတာတွေ့ရပါတယ်ဒီနေ့လာမနေ့ဖြန်ကသူသွားလိမ့်မယ်ထင်ပါတယ်ဆိုတော့အပြည့်အစုံကြီးကတော့ဆက်ပြီးဖြစ်လာဦးမှာပါလောလောဆယ်မှာတော့တိုက်ပွဲကျပြန့်လာနေစရာမရှိသေးပါဘူးအဲ့ဒီအပြည့်ရစဲတဲ့ကာလမှာပဲဣသရေလကတိုက်ဆိုင်မှုပုံများမယ်ပေါ့လေ
အဲ့တော့ဒီမှာမေးချင်တာကပါဒီအရှိလေပိုင်းပြည်တနာကထာဝရငြိမ်းချမ်းရေးဆိုတာရောရှိလာနိုင်မှာမလား
ထာဝရငြိမ်းချမ်းရေးသိလန်းဝေးပါတယ်ဒါပေမဲ့ထာဝရငြိမ်းချမ်းရေးကြည့်မယ်ရှင်ပြည်တနာဖြစ်လာတာကိုကြည့်ပါပြည်တနာကဟိုကပြောခဲ့လို့သမိုင်းစစ်စစ်ဖြစ်လာတယ်အဲ48ခုနှစ်မှာနှစ်ချမ်းခွဲလိုက်ပြီးခဲ့တာအာရဗ်နိုင်ငံတွေကလက်မခံနဲ့ဣသရေလဝင်တိုက်တယ်ဒါဣသရေလကပဲနိုင်သွားပြီးတော့သူတို့နေမျိုးကိုသိမ်းသွားတယ်အဲ့ဒါဆက်ပြီးတော့လက်မခံပဲလာခဲ့တာ1980လောက်မှာအဲ့ PLO အဲ့ဟာရာရှာအာဖတ်ဦးဆောင်ရဲ့ကာလမှာဣသရေလနိုင်ငံ State of Israel ဆိုတာကိုပါလက်စတိုင်းဘက်က PLO ဘက်ကလက်ခံခဲ့ပါတယ်အဲ့လိုလက်ခံပြီးနောက်ချင်းတွေတိုးတက်လာသို့ပေမဲ့အဲ့ဒီမှာလက်မခံခြင်းနဲ့အစိပ်ပိုင်းတွေရှိရအဲ့ဒီကသူက Muslim Brotherhood လာခေါ်တယ်အဲ့ဒီကပါလက်စတိုင်း Muslim Brotherhood လာအဲ့ဒီဖွဲ့ကလက်မခံပဲနေလာတယ်ဒါပေမဲ့အဲ့ဒီလိုဣသရေလကိုလက်ခံတဲ့အနေအထားတဖြည်းဖြည်းတဖြည်းအစိမ့်မြင့်လာတယ်လို့ပြောမှာ1990မှာဆိုရင် Oslo the what did you get Oscar Godsa ဖြစ်လာတယ်နောက်2020မှာတခါ Abraham Accord ဆိုတာဖြစ်လာတယ် Abraham Accord ဆိုတာအတကအဖြစ်ဂျူရာပေါ့လေဂျူးလူမျိုးတွေရဲ့ဘာသာခရစ်ယာန်ဘာသာအစ္စလာမ်ဘာသာအကုန်လုံးတနည်းတူတန်းညံ့စွာနေဖို့သဘောတူချက်လုပ်တယ်အဲ့လိုလုပ်တဲ့အပြင်အဲ့နောက်ပိုင်းမှာ Israel နဲ့ကျန်တဲ့ Arab နိုင်ငံတွေနဲ့ပြန်လည်ဆင်းရဲရဖြစ်ဖြစ်ဖြစ်ဖြစ်အချိန်မြင့်မြင့်မြင့်လာတယ်နောက်ဆုံးမှာ Saudi Arabia နဲ့လည်းပဲသူတို့သဘောတူမှုလုပ်တော့မယ်ဆိုတဲ့အခါကျတော့ဆိုတော့ဒီဣသရေလလက်မခံဘူးလို့ကံကွက်ခဲ့တဲ့အစိပိုင်းပါလက်စတိုင်းအစိပိုင်းကဟာငါတို့အရေးဟာဘာမှမကျွန်တော့ပါလားပြစ်ပယ်ခြင်းခံရတယ်ဒါကြောင့်လည်းပဲအခုလိုတိုက်ပွဲတွေသူတို့ကဆက်လုပ်ခဲ့တာဖြစ်လိမ့်မယ်အဲ့လိုလုပ်လာတဲ့အခါမှာသူတို့အရေးကိုကဘာပြန်လဲဆူရလာတယ်တစ်ဖက်ကပြောရမယ်ဆိုရင်သူတို့ရဲ့အကြမ်းဖက်လိုက်တဲ့ကိစ္စကြောင့်သူတို့ကိစ္စကိုအယုံဆူရတာသူတို့ဆိုတော့ငါတို့လုပ်တာမှန်တယ်လို့တောင်ခမဆွာတွေးအောင်တွေးလိမ့်မယ်သူတို့ကဒီလိုတိုက်ခဲ့ရင်သူတို့ပါလက်စတိုင်းကိစ္စကိုဘယ်နိုင်ငံကမှပြန်ပြောချင်မှပြောလာပါလိမ့်မယ်။နိုင်ငံ two state resolution ဆိုရအောင်အခုမှပြန်ပြီးအသံထွက်လာတယ်။ဒါပြီးတဲ့ခါကျတော့ဒါကိုစဉ်းမြောင်းလုပ်ရမယ်ဆိုပြီးတော့ပြောလာကြတွေးရပါတယ်။ဆိုတော့အဝေးကြီးတော့လိုပါသေးတယ်ဒီကိစ္စကတော့ဘယ်လိုဖြစ်လာနိုင်မလဲဆိုတော့။
အဲ့တော့ဒီအရှိလေပိုင်းပြဿနာဟိုပြေလည်ဖို့ဆိုရင်အဓိကအကြောင်းရင်းကဘာဖြစ်တယ်လို့ပြောလို့ရပါမလဲ
။အဓိကကတော့ခုနဇလန်ကိုကြည့်ပြီးတော့အနှစ်ချုပ်ပြီးပြောရမယ်ဆိုရင် issues ကပါခေါ်လဲအဲ့ဒါကို narrative issues လို့ခေါ်တာပါဘယ်လိုဖြစ်လာလဲဆိုတော့ဇာတ်ကြောင်းကိုပြန်ပြောတဲ့နေရာမှာကိုတဲတဲမကြရဘူးနှစ်ဘက်ကငါတို့မှန်ခဲ့တယ်ဆိုတဲ့သဘောထားနဲ့သာယက်တီလာကြတယ်ဆိုတော့သူတို့နှစ်ခုကသဘောတူညီရဲ့ဖြေရမှုရရှိဖို့တော့သိခိုင်းမယ်ထင်ပါတယ်ဒီမှာခဏတဖြုတ်ကတော့အပြစ်ခတ်ရဆေးရေးလှုပ်လိုက်ဘာလို့လိုက်တော့ခွင်းတိုင်းဖက်ကတိုက်လိုက်ပြန်တိုက်လိုက်အဲ့လိုဖြစ်ကောင်းဖြစ်နေနိုင်ပါသေးတယ် နေတညာခုနောက်ဆုံးပြောတဲ့အထဲမှာတခုကြတာသူကတော့နောက်ကိုဘယ်လိုလုပ်ချင်လဲဆိုတော့အဲဂါဇာမှာဆိုလို့ရှိရင်အဲဂျာခံနေမြေပေါ့လေဘယ်သူမှမဖြတ်သန်းတဲ့နေမြေလုံမယ်အဲသူတို့အစ္စရေးသင်္ဘောတွေဘယ်မှာမဟုတ်ဘူးပါလက်စတိုင်းတွေတဲ့ပေးထားတဲ့နေရာမှာပဲသူတို့အဲလိုကော်ရီဒါလုပ်ထားမယ်ဆိုပြီးတော့သူတို့လုံအပ်လာခွင့်မပေးအောင်အဲပုံစံမျိုးနဲ့သူတို့ညဉ့်ဉန်းရေးကိုဒီအကြံဖက်တိုက်ခိုက်မှုမခံရခင်မှုဆိုပြီးကြိုးပမ်းနေပါတယ်ဒါမဲ့ညဉ့်ဉန်းရေးပြဿနာထာဝရပြည်လည်ရေးအတွက်ကတော့သူတို့ဒီကိစ္စကိုလက်ခံခြင်းမှလက်ခံပါလိမ့်မယ်ဟာမတ်ကိုလုံအပ်သူဖယ်ရှားခြင်းနဲ့ဟာမတ်ကိုဖယ်ရှားဖို့ဆိုတာလည်းပဲလုံအောင်မဖြစ်နိုင်ဘူးလို့သုံးသပ်သူတွေကပြောကြပါတယ်ပါရမေဆိုတော့ခုပါလက်စတိုင်းအသော်ရတီတို့ခေါ်တဲ့အဲအဘတ်စတူရဲ့သမ္မတအဘတ်စတူရဲ့အဖွဲ့အစည်းနဲ့ဟာမတ်ကိုကြည့်သမ္မတအဘတ်စတူရဲ့အဖွဲ့အစည်းကတော့ West Bank မှာနေတယ်အဲ West Bank မှာလည်းပဲပါလက်စတိုင်းတွေရဲ့အသော်ရတီကပေးထားတာဖြစ်တဲ့ဂျူးလူမျိုးအခြေချတဲ့လူတွေကရောက်လာတော့အများအမ်းသူကအပေါ်စီးနဲ့ဆက်ဆံတယ်အခုဂါဇာမှာတိုက်ပွဲဖြစ်နေတဲ့အခါမှာဟိုဘက်ကအခြေချတဲ့ဂျူးတွေကအဲ့ဒီမှာနေတဲ့ဒေသခံအရပ်တွေကိုနိုင်ကျင်းတာတွေအကြမ်းဖက်တာတွေမကြခဏဖြစ်တယ်။ပြီးခဲ့တဲ့နေ့ကလာပဲမနေ့ကထင်တယ်ဟုတ်တယ်လူ60လောက်ကိုအဲ့ဒီခါတွေဖမ်းသွားတယ်အဲ့ဒီပါလက်စတိုင်းတွေကိုအဲ့ဒီမျိုးတွေကအများကြီးဖြစ်နေပါတယ်ဆိုတော့တိတ်တော့မလွယ်လှပါဘူးဒီကိစ္စကိုတငန်တာကဖြစ်စေချင်တာအမေရိကန်တို့ဥဆောင်တဲ့ဖြစ်စေချင်တာသူကလည်းဟာမတ်ရှင်မှုကိုလက်ခံတယ်ဟာမတ်စီအကြမ်းဖက်အဖွဲ့သားဖြစ်တယ်ပါလက်စတိုင်းကိုအုပ်ချုပ်ခွင့်ဒီ PLO အဲ့ဒီပါလက်စတိုင်း Authority ဆိုတဲ့အဖွဲ့ကိုပေးရမယ်လို့ပြောတယ်ဒါမှမဟုတ်အဲ့ဒီခုပြိုင်ပြီးတော့ရွေးကောက်ပွဲလုပ်ခဲ့ဘူးတယ်အဲ့ဒီခါမှာလည်းပဲ PLO Palestine Authority ကလုံးဝဆုံးပြီးတော့ Hamas အပြတ်သက်ဒါလည်းတောင်ယူကမ်းယူနိုင်ခဲ့တယ်ဒါမှမဟုတ် Hamas ကအကြမ်းဖက်အဖွဲ့ဖြစ်လို့ဆိုပြီးတော့သူတို့အထုတ်ခွင့်မပေးခဲ့ဘူး So Israel Palestine ပြည်သူကလည်းမြင်မှာပေါ့တခုခုဖြစ်လာလို့အကောက်ွယ်ပြီးချင်းပြင်း PLO Palestine အထုတ်ရေးအဖွဲ့ကဘာမှသူတို့ကကောက်ွယ်ပြီးနိုင်တာမဟုတ်ဘူးဒီဟာမတ်ကလည်းကောက်ွယ်ဆွေးနွေးသူတို့စိတ်ထဲမှာပါဖြစ်ဖြစ်အာဂူစိရှိလာမယ်ထင်တယ်ဆိုတော့ဟာမတ်ကိုဒီ equation တွေကဖယ်ထုတ်ပြဖို့ဆိုတာညဉ့်ညဉ့်ဆွေးနွေးထဲမှာလုံအောင်ဖယ်ထုတ်ပြဖို့ဆိုတာမဖြစ်နိုင်ဘူးလို့အဲဒီစေစားရေးဆွေးနွေးပွဲမှာပါဝင်ခဲ့ဘူးတဲ့သံတမန်တွေရဲ့သုံးသပ်ချက်တွေကိုကျွန်တော်ကြားပါတယ်ဆိုတော့မှန်ပါတယ်ဟာမတ်ကိုဖယ်ထုတ်ဖို့ကြိုးပမ်းနေတဲ့မြတ်ကတော့ထာဝရညဉ့်ညဉ့်ဖြစ်နိုင်မှာမဟုတ်သလိုဣသရေလနိုင်ငံရဲ့ထာဝရညဉ့်ဉန်းရေးလုံခြုံရေးကိုမပေးနိုင်ရင်လည်းပဲညဉ့်ဉန်းရေးပေါ်ပေါလာမှာမဟုတ်ဘူး။သမန်းကြောင်ကိုဖြစ်ရှင်တဲ့နေရာမှာလည်းပဲအကြောင်းအမျိုးမျိုးနဲ့ညှိခုံတွေရရင်ပြန်လည်သိမြတ်ရေးပြတ်နာပြေလဲဆိုတော့ဖြစ်နိုင်မှာမဟုတ်ဘူးလို့ပဲပြောမှဖြစ်ပါတယ်နော်
။ဟုတ်ကဲ့ပါ။အခုလို့ဆွေးနွေးပေးတဲ့အတွက်ကျေးဇူးတင်ပါတယ်ဦးကျော်စံပါရှင်။
ကျေးဇူးပါ။
VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်းအဖြစ်နဲ့ VOA ပိတ်သက်တေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီအီးမေးလ်သတင်းလောင်းကို Facebook စာမျက်နှာကနေပြီးလွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ Sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ Internet ပင်မစာမျက်နှာပေါ်ကအီးမေးလ်သတင်းလောင်းတောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ပြည်မြန်မာပိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးအီးမေးလ်သတင်းလွှာတောင်းယူနိုင်ပါတယ်။နောက်ဒီနေ့ကတော့ VOA မြန်မာအီးမေးလ်လိပ်စာ bammi@voanews.com ဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးကိုယ့်ရဲ့အီးမေးလ်လိပ်စာကိုရေးပို့လိုက်ပါနော်။အီးမေးလ်လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါတယ်။နေ့စဉ်တနေ့နှစ်ချိန်ပို့ပေးနေတဲ့အီးမေးလ်သတင်းတော်ကသတင်းကောင်းစဉ်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းနဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပြည်သက်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါရဲ့ရှင်
။အခုကတော့သတင်းဖတ်စဉ်ဂျန်စီအစီအစဉ်ပါရှင်။ဂျပန်မှာစွန့်စားပြီးအလုတ်သွားရောက်လုတ်ကင်လှူတဲ့လူငယ်တွေအလုတ်ကင်လုတ်ကင်ခွေရဖို့အတွက်ဘာရီကူသတိထားပြင်ဆင်ရမယ်ဆိုတာကိုဂျန်စီပြိသက်တွေသိနိုင်ဖို့အတွက်ဆယ်စုနှစ်တစ်ခုကြာအတွေ့အကြုံရှိတဲ့ဂျပန်စာသင်ဆရာမတအုပ်နဲ့ဆက်သွယ်ပြီးမခင်လေးကမေးမြန်းထားပါတယ်ရှင
် Hello ဂျန်စီတို့တက်ချင်ရောက်ပြီဂျန်စီတို့ရေအရင်တစ်ပတ်ကတော့ဂျပန်ကလုပ်ငန်းခွင်အကြောင်းပြောပြီးပြီနော်ဒီတစ်ပတ်မှာတော့ဂျပန်မှာအလုပ်သွားလုပ်မယ်ဆိုလို့ရှင်ဘာရီလိုအပ်တယ်ဘလို့ပြင်ဆင်ထားတင်တယ်ဆိုတဲ့အကြောင်းကိုဂျပန်စာသင်ပေးတဲ့ဆယ်စုနှစ်တစုကြာအောင်အတွေ့အကြုံရှိတဲ့ဆရာမတယောက်ကပြောပြပေးပါမယ်ဒါပေမဲ့သူ့ရဲ့နာမည်သူ့ရဲ့အကြောင်းအရာတွေကိုတော့အမည်လွဲတွေနာမည်လွဲတွေနဲ့အသုံးပြသွားပါမယ်ဘာလို့လဲဆိုတော့သူ့ရဲ့လုံခြုံရေးအတွက်ကြောင့်ပါ လုံးလုံးမယ်လို့ဆုံးဖြတ်လိုက်တာနဲ့တပြိုင်တည်းမဖြစ်မနေလုပ်ရမယ့်အရာကတော့ဂျပန်စာသင်မှုပါပဲ
။ဟုတ်ကဲ့ပါအမဒီ N5 ကစရမှာပေါ့နော်။ဟိုအခြေခံကစပြီးတော့543အဲ့လိုသွားတာပေါ့။ basic ကဒီ5နဲ့4နဲ့ level တစ်ခုပြီးတော့မှ basic ကုန်လာရှင်။အနာကြီးကတော့200ခန့်မှန်းချီလောက်တင်ကြရဲပေါ့နော်။ဒီ N5 လောက်ဆိုရင်တော့ဟိုကနန်းကြီးတွက်တာလေးတွေ၊ပြက်ကြင်ဖတ်တာလေးတွေ၊ဒီဈေးဝယ်တာလေးတွေပေါ့နော်။နောက်ဒီလမ်းညွှန်တာလေးတွေ၊နောက်ပြီးတော့ဒီဘင်းညာအပေါ်အောက်အခြေခံလေးတွေလောက်တည်သွားရဲရှင်။ဒါပေမဲ့ business Japanese ကိုတော့ဟိုအရင်ကြီးရောက်အောင်မဟုတ်ဘူးရှင်။N4 လောက်ဆိုရင်တော့အခြေခံလေးရတရာကုန်သွားပြီပေါ့နော်ဟို N3 ကတော့ intermediate level ပေါ့အနည်းဆုံးဂျပန်ထွက်မဲ့သူတယောက်ကဘယ်ဗီဇာနဲ့ပဲတော့သွားဟိုအထူးသဖြင့်ဒီ skill work ကအနေနဲ့သွားမယ်ဆိုရင် N3 လောက်တော့အနည်းဆုံးရှိတင်တယ်ဒီ N3 လောက်မှအနည်းဆုံးမရှိဘူးဆိုရင်လုပ်ငန်းဝင်မှာအခက်အခဲတော်တော်များနိုင်တယ်ပေါ့နော်ဟိုအဲ့ဒါကြောင့်လို့တချို့ agency တွေတချို့လုပ်ငန်းရှင်တွေကဒီ N3 အောင်မိသားလူကိုပဲဦးစားပေးခေါ်ခြင်းကြတယ်ဟိုဒါမှမဟုတ်ရင်လည်း N2 အောင်ပေါ့ဟိုလစာလည်းများတယ်အလုပ်ချိန်များတယ်ဆိုရင်ပေါ့
ပြီးတော့ကျန်းမာရေးအတွက်ပြင်ဆင်ရတာတွေလည်းရှိသေးတယ်လေ
ဒီစစ်စစ်ချက်မအောင်ရင်သွားလို့မရတာဖြစ်တဲ့အတွက်အရင်ဆုံးဟိုသွေးလောက်တော့စစ်ထားခိုင်းတယ်ဗီဘိုးကောက်ွယ်ဈေးလေးပါလိထိုးဖို့ရှင်းပြတယ်ဟိုထိုးချင်တဲ့လူစနာရှိရင်ထိုးပေါ့အင်တာဗျူးမအောင်ရင်မှာဟိုဆေးရတဲ့ဈေးကဒီ hypertensive ABC retro color ဒါပေါ့အဲ့ဒါရဲ့ ECG ရဲ့ X-ray ရဲ့6မျိုးပေါ့နော်ဟိုတချို့ကြလည်းမျက်မှန်တွေပါရစ်စစ်တာတောင်းတယ်ဟိုမျက်စိကအရင်ကြီးပေါအောင်အများကြီးမဟုတ်ရင်တော့တိတ်ပြီးပြဿနာမရှိဘူးပေါ့နော်ဟိုမျက်စိဟိုမျက်မှန်တက်လို့မသွားရဘူးဆိုတာမျိုးကတော့လုပ်ငန်းရှင်မှာမူတည်ပြီးတော့အလုပ်ရွေးချယ်မှုရှိတာပေါ့
အလုပ်ကိုင်မျိုးစားပေါ်မှာမူတည်ပြီးဖြေရတဲ့စာမွေးခွဲတွေလည်းမတူသလိုပြင်ဆင်ရတဲ့အရာတွေလည်းမတူဘူးတဲ
့ဟုတ်ကဲ့ရှင်ဒီအလုပ်နဲ့ပတ်သက်ပြီးတော့လေ၃မျိုးရှိတယ်ပေါ့နော်ဟိုအလုပ်အပေါ်မှာမူတည်ပြီးတော့ကြွားချချက်လေးတွေရှိတယ်training visa ကအလုပ်တင်မှုတင်နန်းတာဒုတိယတစ်ခုက skill work ကကျွမ်းကျင်လုပ်တာပေါ့နော်ဟိုနောက်တစ်ခုကကျတော့ work visa ပေါ့အမ training ကတော့လောလောဆယ်ပြောင်းတော့မယ်ဆိုရဲစနစ်ထွက်နေတာရှိတယ်သူက၃နှစ်လောက်နေရတယ်ဒီ worker သဘောမျိုးပါပဲဒီစက်ရုံတွေဘာတွေမှာလောက်ရတဲ့ general ပေါ့နော်ဟိုအစုံပေါ့အခြေခံပဲskill work ကကြတော့အနည်းဆုံး N4 plus သူ့ရဲ့လုပ်ငန်းကျွမ်းကျင်မှုဒီစာမျိုးပွဲပေါ့နော်လက်မှတ်စုံမှာ interview ဝင်လို့ရတယ်ဒီ work visa ဆိုရင်တော့ဟိုအနည်းဆုံး N3 အထက်လောက်ပေါ့နော်ဟိုအဲ့ဒါကတော့လောလောဆယ်မြန်မာပြည်မှာဒီ engineer တွေကိုခေါ်တာများတယ်လောလောဆယ်မြန်မာပြည်မှာအခက်အခဲရှိတာကဒီ skill worker မှာကဟိုလုပ်ငန်း14မျိုးရှိတယ်ဆိုပေမဲ့ဒီမြန်မာပြည်ကိုလာတဲ့စာမျိုးပွဲက3မျိုးပဲရှိတယ်စားတော့ဆိုင်ရဲ့ဒီဘိုးဘဆောက်ရှောက်ကြီးရဲ့ဟိုစိုက်ပြိုးမွေးမြူကြီးရဲ့ပေါ့လူငယ်အများစုကစိတ်ဝင်စားတာကတော့ဒီစားတော့ဆိုင်ကိုစိတ်ဝင်စားတယ်ပေါ့ဒီ skate walk ကအတွက်ဒီမှာဖြည့်လို့ရတာ၃မျိုးရှိတာမှာဟိုဥမာစားတော့ဆိုင်အတွက်လက်မှတ်စုံပြီးဆိုလို့ရှိရင်တော့ဒီစားတော့ဆိုင်အလုပ်ခေါ်တဲ့ agency ကိုရှောက်ရတယ်ပေါ့နော်ဒီ agency ကိုပဲရှောက်ရတယ်ဓာတ်ရိုက်သွားဖို့လို့မရဘူးဒီဂျပန်ဘက်မှာအလုပ်ခေါ်တဲ့တတိရှိတယ်ဆိုရင်တော့မှဒီဘက်မှာကို့မှာ agency မရှိရင်အလုပ်သမားပို့လို့မရဘူးဆိုတော့လက်မှတ်စုံတဲ့လူတွေက agency ကိုအလုပ်ရောက်ရပါတယ်
ဂျပန်မှာအလုပ်လုပ်မယ်ဆိုရင်အတန်းပညာရည်ချင်းဘယ်လောက်ထိအရေးကြီးပါသလဲ
ဒီတရားတလောက်ကတော့လေဟိုဂျပန်အစိုးရဘက်ကသူတို့ကဗီဇာပေါ်မှာသတ်မှတ်ထားတဲ့ဟာမရှိဘူးဒါပေမဲ့ဘာသာစကားသင်ရတာအခက်အခဲမရှိအောင်လို့အတွက်ကိုဒီဘက် agency တွေကတော့ဟိုချားတွေကနေညှိပြီးတော့ပေါ့နော်အလယ်တန်းအစင်ရှိမှသင်လို့ရမယ်ဆိုပြီးသတ်မှတ်ထားတယ်ဆိုတော့လေဟို၈တန်းအောင်လောက်ပေါ့နော်ဒါပေမဲ့အလုပ်ခေါ်စားလာတဲ့အခါကျတော့ဥမာဘွဲရကိုဦးစားပေးခြင်းတဲ့လို့ဟိုစရန်အောင်ဦးစားပေးခြင်းနဲ့ဆိုတဲ့ဟာမျိုးလေးတွေလည်းရှိကောင်းရှိနိုင်တယ်ဟိုဒါပေမဲ့အတန်းပညာတိတ်အရေးဟိုတိတ်အဓိကကြီးလို့တော့ပြောလို့မရဘူးရှင်ဒီလုပ်ငန်းရှင်လိုအပ်ချက်ကြောင့်ဟိုဗီဇာအကူပြောင်းတချို့ကျ work visa ပြောင်းလောက်တဲ့အထိပေါ့နော်ဟိုရွေချက်မျိုးရှိတာမျိုးတို့ဒါမှမဟုတ်လို့ရှင်တို့လုပ်ငန်းဝင်လိုအပ်ချက်အရာတောင်းဆိုတာမျိုးပဲဟိုရှိကောင်းရှိနိုင်တယ်ပုံမှန်အားဖြင့်ဆိုရင်တော့အလယ်တန်းအောင်ဆိုရင်ရပြီရှင်ဟိုတချို့ကျအလယ်တန်းအဆင့်ပေါ့နော်တကယ်လို့များပေါ့ဟိုအခြေခံအတန်းပညာမရှိဘူးဆိုလို့ရှိရင်တော့ဟိုပို့ပြီးတော့ဂျပန်စကားကိုလေ့လာမယ်ဥမာသူများကဒီ N4 လက်မှတ်ပဲဟိုရှိမယ်ဆိုရင်ပေါ့နော်ကိုက N3 လက်မှတ်လောက်ရှိတယ်ဆိုရင်တော့ဟိုဓာတ်သူကဘာဖြစ်သွားနိုင်လဲပေါ့နော်ဟိုလက်မှတ်လေးပို့လိုက်တယ်ဆိုရင်တော့ပို့ပြီးအဆင်ပြေနိုင်တယ်ရှင
်ဒီတစ်ပတ်တော့အချိန်လေးလင့်သွားပြီဆိုတော့ဒီလောက်ပဲเนาะနောက်တစ်ပတ်ကြလို့ရှိရင်လည်းဂျပန်မှာအလုပ်လုပ်ဖို့အတွက်စောင့်ရန်ရှောင်ရန်တွေဘာတွေရှိလဲဆိုတာကိုဆက်ပြီးတော့ပြပြပေးသွားမှာမို့လို့ဆက်ဆက်စောင့်ကြည့်ဖို့အမိနေเนาะကျေးဇူးပါ
2022ခုနှစ်ကာတာကမ္ဘာဖလားမှာပိုးဆွဲခဲ့တဲ့အာဂျင်တီးနာအသင်းခေါင်းဆောင်မက်ဆီဝတ်ဆင်ခဲ့တဲ့အာဂျင်တီးနာအသင်းအင်ဂျီ6ထဲကိုလေလံတင်လိုက်ပါပြီ။စပိန်နိုင်ငံကကမ္ဘာအဆင့်တင်းနှစ်ကစားသမားဟောင်းနဒါကလာမယ့်နှစ်မှာ10နှစ်ပြန်ကစားမယ်လို့ကြေညာလိုက်ပါတယ်။ဒီလိုတစ်ပတ်အတွင်းအားကစားသတင်းတွေကိုတော့ကိုရန်နိုင်ကတင်ဆက်ထားပါတယ်ရှင်။
မင်္ဂလာပါကျွန်တော်ဂျန်နိုင်ပါ VO ရဲ့တပတ်တွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ယူရို2024ဥရောပဖလားဘောလုံးပွဲအတွက်အုပ်စုပွဲစဉ်တွေကိုမဲနိုင်လိုက်ပါပြီပြီးခဲ့တဲ့ဇန်နဝါရီ2ရက်နေ့ကဂျာမနီနိုင်ငံဟမ်ဘာ့ဂ်မြို့မှာအုပ်စု6ခုကိုမဲနိုင်ခဲ့တာဖြစ်ပြီးတော့အင်ရှင်ဂျာမနီသင်းကတော့အဖွင့်ပွဲကိုစကော့တလန်နဲ့ဇူလိုင်၁၄ရက်နေ့မှာကစားမှာဖြစ်ပါတယ်ဂျာမနီသင်းဟာအုပ်စုအမှာစကော့တလန်၊ဟန်ဂေရီ၊ဆွစ်ဇာလန်တို့နဲ့တအုပ်စုတွေကြပြီးတော့အုပ်စုဘီမှာတော့နာမည်ကြီးသုံးသင်းဖြစ်တဲ့စပိန်၊ခရိုအေးရှားလက်ရှိချန်ပီယံအီတလီနဲ့အယ်ဘေးနီးယားတို့တအုပ်စုတွေကြတာကြောင့်ဒါက Group of Death မရနာအုပ်စုလို့ပြောမှာဖြစ်ပါတယ်။ဂျာမနီနီးပြဂျူလီယန်နိုင်ဂေါ့စ်မန်ကတော့ဒီလိုမရနာအုပ်စုကိုရှောင်နိုင်လိုက်တာကောင်းတယ်ဆိုပြီးတော့ပြောလိုက်ပါတယ်
။Ja, eine gute Gruppe. Ich glaube, keine Hammergruppe. Da gibt es ja, zwei sehr starke Gruppen.
Aus der Bösen, die haben wir aus dem Motto kaum. Wir haben die Gier, Mama.ကျန်တဲ့သုံးသင်းကလည်းအသင်းကောင်းတွေပါသူတို့ဖြင့်ဆွစ်ဇာလန်နဲ့စကော့တလန်ကခြေစစ်ပွဲတုန်းကမထင်မှတ်ပဲတချို့အသင်းတွေကိုကျော်ဖြတ်နိုင်ခဲ့ပါတယ်စကော့တလန်နဲ့မြူးနစ်မှာကစားမယ်အဖွင့်ပွဲကနှစ်သင်းစလုံးတွေအရန်ကိုဆဲလုရှာဖို့ကောင်းမှာပါဘာလို့လဲဆိုတော့နှစ်သင်းစလုံးကခံစစ်ကစားပုံတွေအပေးဘောတွေနဲ့စိတ်သက်တူကြပြီးပေးသက်တွေကလည်းအရန်အားပေးပါတယ
် Creo que el grupo es muy difícil
မရနာအုပ်စုမှာကြားခဲ့တဲ့စပိန်အသင်းရဲ့နီးပြလူးစ်တယ်လာဖွန်တေကတော့ဒီအုပ်စုကတကယ်ကိုကြက်တဲ့အုပ်စုပါအုပ်စုကြက်တွေကတခုဆိုတာကိုဒီအုပ်စုမှာပါတဲ့နီးပြတွေအားလုံးလက်ခံကြသလိုထင်ထားသလိုပွဲတွေကရိုးရိုးလေးမဟုတ်ပဲအုပ်စုကြက်ပါတယ်ဆိုပြီးတော့ပြောလိုက်ပါတယ်အုပ်စုစီမှာတော့အင်္ဂလန်ကဒန်မတ်ဆာဗီယာစလိုဗေးနီးယားတို့နဲ့တအုပ်စုတွေကြပြီးအုပ်စုဒီမှာတော့ပြင်သစ်နယ်သာလန်ဩစတြေးလျတို့ပါဝင်ပြီးတော့Poland, Wales, Finland, Estonia အသင်းတွေကခြေစစ်ပွဲအောင်တဲ့အသင်းကဒီအုပ်စုမှာပါဝင်မှာဖြစ်ပါတယ်
You have to be very careful not to underestimate the opponents you have.
Angle တွေတိုင်းမှာဖြစ်ပြီးအုပ်စုထဲမှာရှိတဲ့ပြိုင်ဘက်တွေကို short မတွက်ဖို့လိုပါတယ်။ဘာဖြစ်လို့လဲဆိုတော့ကျွန်တော်အနေနဲ့ကစားသမားအဖြစ်နဲ့ရောနီးပြအဖြစ်နဲ့ပါနိုင်ငံတကာပွဲ၈ပွဲကိုတွားရောက်ခဲ့ပြီးပြိုင်ပွဲမှာရေပန်းစားတဲ့အသင်းတွေအတော်များများခြေစွန်းမပြနိုင်လို့အုပ်စုကနေမတက်ဘဲပြုတ်သွားတာတွေအတော်များများတွေးခဲ့ဘူးပါတယ်ပြိုင်ပွဲကလည်းပုံစံအသစ်ဆိုတော့စိန်ခေါ်မှုအသစ်ဖြစ်ပြီးပထမအဦးဆုံးကတော့အုပ်စုကနေတက်အောင်လုပ်ဖို့ဖြစ်ပါတယ
်အုပ်စုအီမာတော့ Belgium, Romania, Slovakia တို့ပါဝင်ပြီးတော့ Ukraine, Israel, Bosnia နဲ့ Iceland တို့အသင်းတွေကခြေစစ်ပွဲအောင်တဲ့အသင်းကဒီအုပ်စုမှာပါဝင်မှာဖြစ်ပြီးအုပ်စု F မှာတော့ Portuguese, Czech နဲ့ Turkey တို့ပါဝင်ပြီးတော့ Georgia, Greece, Kazakhstan နဲ့ Luxembourg တို့ထဲကခြေစစ်ပွဲအောင်တဲ့အသင်းကဒီအုပ်စုမှာပါဝင်မှာဖြစ်ပါတယ်ယူရို2024ဥရောပဖလားဘောလုံးပွဲကိုတော့အမဲဂျော်လာ14ရက်နေ့ကနေဇူလိုင်လ14ရက်နေ့ထိဂျာမနီနိုင်ငံကမြို့ကြီးဆယ်မြို့မှာကျင်းပသွားမှာဖြစ်ပါတယ်ခင်ဗျာ2024ကာတာကဘာဖလားဘောလုံးပွဲမှာအာဂျင်တီးနားအသင်းကောင်းဆောင်မက်ဆီဝတ်ခဲ့တဲ့အာဂျင်တီးနားအသင်းအင်ဂျီ6ထဲကိုအမေရိကန်နိုင်ငံညူယောက်မြို့ကစိုးသပီးလေးလံကုမ္ပဏီကလုံမ30နှစ်မှာစပြီးတော့လေးလံတင်လိုက်ပါတယ်အာဂျင်တီးနားအင်ဂျီ6ထဲကိုအားကစားနဲ့ဆိုင်တဲ့အမတ်တရပစ္စည်းတွေထဲမှာဈေးအကြီးဆုံးဖြစ်လာဖို့မျှော်လင့်ထားတယ်လို့လည်းဆိုသပီးလေးလံကုမ္ပဏီကပြောပါတယ
် We were evaluating them in excess of $10 million and actually just this morning we got a bid for 5.5
ကျွန်တော်အနေနဲ့ဒီအင်ဂျီတွေကိုတန်ဖိုးအားဖြင့်အမေရိကန်ဒေါ်လာ10သန်းကျော်လောက်သတ်မှတ်ထားပါတယ်ဒီမနေ့လေးလံစဖွင့်တဲ့အချိန်မှာပဲ5.2သန်းပေးတာရှိပါတယ်ဒီအတွက်လည်းကျွန်တော်တို့အလွန်စိတ်လှုပ်ရှားမိပါတယ်
ပြီးခဲ့တဲ့ကာတာကမ္ဘာဖလားမှာအာဂျင်တီးနားအသင်းဟာအုပ်စုကနေဖိုင်နယ်အထိ9ပွဲကစားခဲ့တာမှာပိုလန်နဲ့တပွဲကလွဲပြီးတော့ဂျန်နဲ့ပွဲစဉ်6ပွဲမှာအင်္ဂွေအင်ကြီးအယောင်ဖြစ်တဲ့အဖြူနဲ့အပြာသားကိုဝတ်ဆင်ခဲ့တာဖြစ်ပြီးတော့အဲ့ဒီ home jersey လို့ခေါ်တဲ့အင်္ဂွေအင်ကြီးတွေအားလုံးကိုလေးလံတင်တာဖြစ်ပါတယ်ဒီအင်ကြီးတွေအားလုံးကိုမက်ဆီကပွဲရဲ့ပထမပိုင်းမှာဝတ်ကစားခဲ့တာဖြစ်ပြီးတော့ပွဲတုန်းကအင်ကြီးမှာပေးနေတာတွေကိုလည်းတွေ့နိုင်တယ်ဆိုပြီးတော့ဆိုသပီးလေးလံကုမ္ပဏီရဲ့ဒုတိယဥက္ကဋ္ဌ Brand Watcher ကပြောပါတယ်လီလန်ကတော့နိုမာ30ရက်နေ့ကနေလာမဲ့ဒီဇင်ဘာ14ရက်နေ့ထိဖွင့်သွားမှာဖြစ်ပါတယ်။ဒီလီလန်ကနေရတဲ့ပတ်စံတွေကိုတော့ဘာစလိုနာကလေးစစ်ရုံကိုလူတန်းသွားမှာဖြစ်တယ်လို့လည်းပြောပါတယ်ခင်ဗျာ။ဘောက်ဒီသတင်းတွေဘက်မှာတော့ဘဟားမားမှာကျင်းပတဲ့ Hero World Challenge ဂေါက်ကြီးပြိုင်ပွဲမှာအမေရိကန်ကကမ္ဘာကျော်ဂေါက်ကြီးသမား Tiger Woods ပြန်ပြီးတော့ကစားခဲ့ပါတယ်။ Tiger Woods ဟာဒဏ်ရာကြောင့်ပြီးခဲ့တဲ့ April ကကျင်းပခဲ့တဲ့ The Masters ဂေါက်ကြီးပြိုင်ပွဲကိုဝန်မပြိုင်နိုင်ပဲလွတ်ကျော်ပြီးတဲ့နောက်ဒါဟာပထမဆုံးအကြိမ်ပြန်ကစားတာဖြစ်ပါတယ်
။ Yeah, I think that I can get into the rhythm of it.
you know, I think that having a couple weeks off
ကျွန်တော်အနေနဲ့ပုံမှန်လက်ကိုပြန်ရနိုင်တယ်လို့ထင်ပါတယ်။သတင်းပတ်အနည်းငယ်လောက်နားပြီးရင်တပတ်လောက်လေ့ကျင့်ပြင်ဆင်လိုက်မယ်ဆိုရင်ပုံမှန်အနေအထားကိုပြန်မရနိုင်စရာမရှိဘူးလို့ထင်ပါတယ်။အဓိကကတော့ကြံ့ခိုင်မှုပိုကောင်းလာဖို့ပဲဖြစ်ပါတယ်။ကျွန်တော်အနေနဲ့ပုံမှန်အတိုင်းပြန်ကစားနိုင်ဖို့တိတ်မလိုတော့ဘူးလို့ထင်ပါတယ်။ဒါပေမဲ့ကြံ့ခိုင်မှုတော့ဒီထက်ပိုကောင်းဖို့လိုပါတယ်
။ဒီ Hero World Challenge ကောက်တီးပြန်ပွဲမှာတော့ American က PGA ကမ္ဘာအဆင့်တက် Scotty Scheffler ကအနိုင်ရသွားခဲ့ပါတယ်။ Scheffler ဟာတမန်ရိုက်ချက်ထက်အချက်20ရှော့ရိုက်ပြီးတော့ဒုတိယရသွားတဲ့ Austria နိုင်ငံက Subtracker ထက်3ချက်အသာနဲ့အနိုင်ရသွားခဲ့တာဖြစ်ပါတယ်။ Scheffler ဟာပြီးခဲ့တဲ့နှစ်နှစ်ကတော့ဒီပြိုင်ပွဲမှာနှစ်နှစ်ဆက်တိုက်ဒုတိယရခဲ့ပြီးတော့အခုနှစ်မှာပိုဆွဲခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ။တင်းစရင်းနေမှာတော့ကဘာစင်တက်နစ်ကစားသမားဟောင်းရဖောလ်နဒါလ်ကတော့ရှင်းနှစ်မှာတင်းစ်ဆိုင်ပွဲတွေပြန်ကစားသွားမှာဖြစ်ပြီးတော့ဩစတြေးလျနိုင်ငံက Brisbane International တင်းစ်ဆိုင်ပွဲမှာစပြီးတော့ပြန်ကစားမှာဖြစ်တယ်ဆိုပြီးပြောလိုက်ပါတယ
် After 1 year outside of the tour
ပြန်ပွဲတွေနဲ့တင်းလောက်ဂင်းကွာနေခဲ့ပြီးတဲ့နောက်ပြန်ကစားဖို့အချိန်ရောက်ပြီလို့ထင်ပါတယ်ကျွန်တော်ပြန်ကစားနိုင်မှုအတွက်ပြင်းထန်ကြိုးစားခဲ့ပြီးပြီးခဲ့တဲ့သတင်းပတ်တွေကတော့အတော်လေးပြန်ကောင်းလာပြီးရှင်းနှစ်ဆန်းမှာကျင်းပမယ့် Brisbane တိုင်ပွဲမှာကစားဖို့အသင့်ဖြစ်နေပြီလို့ပြောချင်ပါတယ
်တော့ဟာ Grassland ပြန်ပွဲတွေကို22ချိန်ပိုဆွဲထားပြီးတော့ပြီးခဲ့တဲ့ Australian Open Tennis တိုင်ပွဲဒုတိယအဆင့်မှာအရေးနိုင်ပြီးတဲ့နောက် Tennis တိုင်ပွဲတွေကလည်းအနားယူပြီးဒဏ်ရာတွေပျောက်ကင်းဖို့အတွက်ကူတာနေခဲ့တာဖြစ်ပါတယ်ခင်ဗျာနောက်ထပ်အောင်သောသတင်းတစ်ခုကတော့2024 Paris Olympic ပြိုင်ပွဲဖွင့်ပွဲအခမ်းအနားကိုငွေမူလစီစဉ်ထားတဲ့အတိုင်းပဲလုပ်သွားမှာဖြစ်ပြီးတော့အရန်ဖြစ်တဲ့အရေးပေါ်နောက်ထပ်စီစဉ်ဆွဲထားတာမရှိဘူးလို့ပြည်ထောင်စုဝန်ကြီးကတနင်္လာနေ့မှာပြောလိုက်ပါတယ်။ပြီးခဲ့တဲ့စနေနေ့တုန်းက Paris မြို့က Eiffel မြို့စင်ကြီးအနားမှာပြည်ထောင်နိုင်ငံသားတယောက်ကဓာတ်နဲ့တိုက်ခိုက်ခဲ့လို့ Germany ခီးသောတယောက်သေဆုံးပြီးတော့နှစ်ယောက်ဒဏ်ရာရသွားပြီးတဲ့နောက်လုံခြုံရေးအရစိုးရိမ်မှုတွေဖြစ်နေချိန်မှာပဲအခုလို့ပြောလိုက်တာပါ။အိုလံပစ်ပြိုင်ပွဲဖွင့်ပွဲမီးရှို့တိုင်တည်တဲ့အခမ်းအနားကိုစိတ်မြကြောင်းတစ်လျှောက်မှာလှုပ်သွားဖို့စီစဉ်ထားပြီးတော့ပရိသတ်တွေကလေကမ်းတပေးကနေအားပေးကြမှာပါ။ဒါမဲ့လည်းအိုလံပစ်ပြိုင်ပွဲကျင်းပရေးကော်မတီဘက်ကတော့သူတို့ငွေမူလစီစဉ်ထားတဲ့အတိုင်းဆက်လုပ်သွားမှာဖြစ်ပြီးပြည်သူ့ဆိုရဘက်ကလည်းတခြားစီစဉ်တွေလုပ်ထားတာမရှိဘူးလို့ပြောလိုက်ပါတယ်ခင်ဗျာ
။ VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ။VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်လိုက်တာနဲ့ထိတ်တန်းရောက်သတင်းတွေကိုဖြန့်ချိခြင်းနဲ့ဒီပိုင်းနဲ့ထဲရရှိနိုင်မှာပါ VOA Telegram တရားဝင်စာမျက်နှာက VOA Bamis ဆိုတဲ့နာမည်နဲ့ blue mark အပြာရောင်အမှတ်လေးပါတာဖိပြည့်ချင်ပါတယ် VOA သတင်းတွေပေးသက်စီအများဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်ခင်ဗျာ
သောတာရှင်များရှင်VOA မြန်မာပိုင်းစီစဉ်ကထုတ်လွှင့်နေတဲ့အစီအစဉ်လေးနဲ့ပတ်သက်ပြီးဝေဖန်အကြံပြုချဖို့ကိုလည်းဖိတ်ခေါ်လိုပါတယ်။ဝေဖန်အကြံပြုလို့ရင်တော့ကျမတို့ရဲ့ email လိပ်စာ bamis@voanews.com ကိုစာရေးသားဆက်သွယ်နိုင်ကြသလိုပဲ VOA မြန်မာပိုင်းစီစဉ်ရဲ့ Facebook စာမျက်နှာက Messenger မှာလည်းစာရေးသားပေးပို့နိုင်ကြပါတယ်ရှင်။အခုတော့သတင်းချင်းချုပ်ကိုတင်ပြပါမယ်။ဣသရေလ်ဟာမတ်စစ်ပွဲကကမ္ဘာလုံးဆိုင်ရာချင်းချောက်မှုဖြစ်လာကြောင်းကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကလုံခြုံရေးကောင်စီကိုဒီဇင်ဘာလ6ရက်ကတရားဝင်သတိပေးလိုက်ပါတယ်။လုံခြုံရေးကောင်စီကိုပေးပို့တဲ့မစ္စတာဂူတာရက်စ်ရဲ့စာထဲမှာဂါဇာစစ်ပွဲကနိုင်ငံတကာငြိမ်းချမ်းရေးနဲ့လုံခြုံရေးအတွက်လက်ရှိချင်းချောက်မှုတွေကိုပိုပြီးတော့ဆိုးရွားစေနိုင်ကြောင်းရေးထားပါတယ်။မြန်မာနိုင်ငံမှာအရှိန်ဟုန်ပြင်းပြင်းနဲ့ဖြစ်နေတဲ့စီရေပြိပခါကြောင့် NDA ကြောက်နေသူတွေရဲ့အသက်တွေကိုကဲတင်နိုင်ဖို့အတွက်စစ်ရာဇဝတ်မှုတွေနဲ့လူသားမျိုးနွယ်အပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေဖြစ်နိုင်ပွဲရှိတဲ့ကျူးလွန်မှုတွေမှာဆီယနာရှင်တွေအသုံးပြုနေတဲ့လက်နက်စီးဆင်းမှုကိုရပ်တန့်ဖို့လိုချောင်းကုလသမဂ္ဂအထူးကိုယ်စားလှယ်ကအဖွဲ့ဝင်နိုင်ငံတွေကိုဗုဒ္ဓဟူးနေ့ကတိုက်တွန်းလိုက်ပါတယ်ရိုဟင်ဂျာတွေအပေါ်လူမျိုးတုံးတပ်ဖြတ်မှုမှာတာဝန်ရှိတယ်ဆိုတဲ့ဆွတ်ဆွဲချက်နဲ့အာနာဒိစစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့မြန်မာစစ်အရာရှိ6ဦးကိုနိုင်ငံတကာဖမ်းဝရမ်းထုတ်ဖို့အာဂျင်တီးနားနိုင်ငံကတရားရုံးတစ်ခုမှာရိုဟင်ဂျာအဖွဲ့တစ်ခုကဒီဇင်ဘာလ6ရက်ဗုဒ္ဓဟူးနေ့မှာတင်သွင်းလိုက်ပါတယ်ရှင်။နောက်ဆုံးရသတင်းအချင်းချုပ်ကတော့ဒီလောက်ပါပဲရှင်။ ဒီမနေ့ခင်းအတွက်အစီအစဉ်ထုတ်လွှင့်ရေးမှုကတော့ကိုဇော်မိုးကျော်ဖြစ်ပါတယ်။ညပိုင်း9နာရီကနေ10နာရီထိထုတ်လွှင့်မဲ့ကျမတို့ရဲ့ရေဒီယိုရုပ်သံအစီအစဉ်ကိုတော့လိုင်းဒိုမီတာ1925 32တို့ကနေဖမ်းယူနှาศင်နိုင်ကြပါတယ်ရှင်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ VOA ကိုအားပြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမသင်္ကီထိုက်ပါရှင်။